Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ View American တရရဲ့2022ခုနှစ်စက်တင်ဘာလ9ရက်အင်္ဂါနေ့ညချမ်းရေဒီယိုအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိစတင်ထုတ်လွှင့်ပေးနေပါပြီရှင်။ View American တရရဲ့ရေဒီယိုအသံလွှင့်အစီအစဉ်လေးကိုရုပ်သံနဲ့ပါဖူးတဲ့ထုတ်လွှင့်ပေးနေပါတယ်။ပိုင်းနိုမီတာ31 32နဲ့58တို့ကနေတိုက်ရိုက်နားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း website Facebook နဲ့ YouTube စာမျက်နှာတွေကလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီနေ့အတွက်အစီအစဉ်မှုကတော့ကျွန်မခင်ဗျူထွေးပါရှင
်။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ UNG အမျိုးသားညီညွတ်ရေးအစိုးရကပြည်သူ့တော်လှန်ရေးနဲ့စတင်ပြီးဖြစ်ကြောင်းဒီကနေ့ကြေညာပါတယ်။စစ်တပ်ကအာဏာသိမ်းတာ6လတိုင်းဝင်လာပြီးဖြစ်ပေမဲ့ဆန့်ကျင်ဆန္ဒပြပွဲတွေဒီကနေ့အထိရှိနေသေးပါမြန်မာနိုင်ငံအတွက် COVID ဆန်ရအကူအညီအဖြစ်ဒေါ်လာ3သန်းထောက်ပံ့ပေးမယ်လို့တောင်ကိုရီးယားအစိုးရကပြောပါတယ်။ဒီသတင်းနဲ့အပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုနားလောင်နေအတူတင်ပြပေးသွားပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီလိုနောက်ဆုံးရသတင်းတွေအပြင်ဆီယနာရှင်ကိုစန့်ကျင်တဲ့ပြည်သူလူထုရဲ့ခုခံတွန်းလှန်စစ်တင်လိုက်ပြီလို့ဇာကာလာအမျိုးသားညီညွတ်ရေးအစိုးရကဒီကနေ့ကြေညာလိုက်တဲ့အပေါ်ပြည်သူတွေကြားမှာဘယ်လိုတွန့်ပြန်မှုတွေရှိနေပါလဲ။
ဒီနေ့ဖြစ်လာဖို့မျောနေတာဒီလိုတည်းရဝင်ချင်းလာလိုက်တဲ့အတွက်ကြောက်နေတဲ့ဆက်ဆံစားချက်စိတ်ကြနေ219ရက်မှာဒီနေ့ပထမဆုံးမှာ
အခုလိုလူလူရဲ့ကြုံပြန်မှုတွေအပြင်တိုင်းသားလက်နက်ကိုင်အဖွဲ့တွေကရောဒီပေါ်မှာဘယ်လိုကြုံပြန်ကြသလဲဆိုတာနဲ့ NUG ရဲ့ညင်ညာချက်အပြီးမှာပဲနိုင်ငံအနှံ့မှာစစ်ကောင်စီကလုံခြုံရေးတိုးမြင့်လိုက်တဲ့အကြောင်းနောက်ရွှေဈေးနဲ့ဒေါ်လာဈေးတွေထိုးတက်သွားတဲ့သတင်းတွေကိုလည်းမကြခင်မှာတင်ပြပေးပါမယ်။ NUG ကာကွယ်ရေးဝန်ကြီးနဲ့ VOA တီးတက်မေးမြန်းခန်းကိုလည်းနောက်ပိုင်းအင်္ဂါစကားဝိုင်းမှာတင်ဆက်ပေးဖို့ရှိပါရဲ့ရှင်။အခုကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံဝင်းနိုင်နဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင်။
UNG အမျိုးသားညီညွတ်ရေးအစိုးရကအခုစက်တင်ဘာလ9ရက်နေ့ကစလို့အချိန်အကန့်အသတ်မဲ့မြန်မာတိုင်းနိုင်ငံလုံးအရေးပေါ်အခြေအနေကြေညာလိုက်ပါတယ
်။စက်တင်ဘာလ9ရက်ဒေါ်သလင်းလဆန်းရက်နေ့မှာဆက်၍စစ်အာဏာရှင်ဆန့်ကျင်ရေးပြည်သူတို့၏ခုခံတွန်းလှန်စစ်သည်စတင်နေပြီဖြစ်တယ်။ဤတော်လှန်ရေးသည်ပြည်သူလူထု၏တော်လှန်ရေးဖြစ်တဲ့အတွက်ပြည်ထောင်စုမြန်မာနိုင်ငံတော်ဝန်ရှိဤသူပြည်သားများအလုံးမင်းအောင်လှိုင်ဦးဆောင်သည့်အကြံဖက်စစ်ဥချုပ်ရေးကိုတနိုင်ငံလုံးအတိုက်အတာဖြင့်လှေးနေလေအောင်မြင်းဆောင်မကြံတွန်းလှန်တိုက်ဖြတ်ကြပ
ါပြည်သူတော်လှန်ရေးနှင့်စတင်ကြဖို့အန်ယူဂျီအမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမရဒူဝါလရှိလာကကြေညာသွားတာပါဆီအာနာရှင်စန့်ကျင်ရေးခုခံတွန်းလှန်စစ်စတင်တဲ့အတွက်စစ်ကောင်စီခန့်အုပ်ချုပ်ရေးမှူးများအလုံးအလုတ်ကနေထွက်ခွာဖို့နဲ့အစိုးရဝန်ထမ်းအလုံးယုံမတဲ့ကြဖို့ကိုလည်းယာယီသမရဒူဝါလရှိလာကတိုက်တွန်းပါတယ်အများပြည်သူအနေနဲ့မလို့အဖဲခီးသွားလာခြင်းမလုပ်ကြဖို့ပြည်သူကာကွယ်ရေးတပ်တွေကိုအကူအညီပေးကြဖို့စစ်ကောင်စီတပ်လှုပ်ရှားမှုတွေကိုပြည်သူ့ကာကွယ်ရေးတပ်တွေစီတင်ပို့ကြဖို့ကိုလည်းတိုက်တွန်းပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ UNG အနေနဲ့ပြည်သူ့တော်လှန်ရေးစတင်ပြီလို့ကြေညာလိုက်တာဟာဒီကနေ့ကစပြီးတော့တနင်္ဂနွေလုံးအတိုင်းအတာအနေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေအထူးတပ်ဖွဲ့တွေမဟာမိတ်တွေအားလုံးအနေနဲ့ဒပြိုင်တည်းဟန်ချင်းညီညီတိုက်ပွဲဝင်ကြဖို့တက်လန့်နှိုးဆော်လိုက်တဲ့သဘောဖြစ်တယ်လို့ UNG ကာကွယ်ရေးဝန်ကြီးဦးရီယီမွန်က VOA ကိုပြောပါတယ်။အာနာသိန်းစစ်ကောင်စီကိုပြန်လဲတက်ခိုက်ကြဖို့ UNG ကအခုလိုကြေညာလိုက်တာဟာတကြံအမြောက်ဖြစ်ပြနေတယ်လို့သာဖြစ်ပြီးကုလသမဂ္ဂအထွေထွေညီလာခံကျင်းပမဲ့အချိန်နဲ့ကိုက်ပြီးတော့လှုပ်ဆောင်တာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကတုံ့ပြန်ခဲ့ပါတယ်စစ်ကောင်စီအနေနဲ့ UNG အမျိုးသားညီညွတ်ရေးအစိုးရကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတယ်လို့အခုလိုဆောင်ရွက်မှုဟာနိုင်ငံတကာကအာရုံစိုက်လာအောင်လှုပ်ဆောင်မှုဖြစ်တယ်လို့လည်းပိုချုပ်ဇော်မင်းထွန်းကပြောပါလေမြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကစစ်တပ်ကအာဏာသိမ်းယူပြီးခဲ့တဲ့နောက်ပိုင်းနိုင်ငံရေးစီရေးမတည်ငြိမ်မှုတွေဖြစ်လာခဲ့တာပါနိုင်ငံတကာမှာတော့မြန်မာအစိုးရကိုယ်စားလှယ်အဖြစ်စစ်ကောင်စီကိုယ်စားလှယ်ကိုလက်ခံမလား UNG အမျိုးသားညီညွတ်ရေးအစိုးရကိုလက်ခံမလားဆိုတာကိုအခုစက်တင်ဘာလအတွင်းကျင်းပမဲ့ကုလသမဂ္ဂအထွေထွေညီလာခံမှာဆုံးဖြတ်ကြဖို့ရှိနေပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာ၈လတည်းဝင်လာတဲ့အချိန်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကဒီကနေ့မှပဲပြည်သူတော်လှန်ရေးနေ့အဖြစ်ကြေညာလိုက်တဲ့နေ့မှာတော့စစ်ကောင်စီဘက်ကလုံခြုံရေးတွေတိုးမြင့်လှုပ်ဆောင်လာနေတယ်လို့ပြည်သူအကြမ်းမှာလဲဆိုရင်မို့တချို့တွေ့ရပါတယ်။တစ်ချိန်တည်းမှာပဲ9လကျော်ကြာတောက်လျှောက်ပြုလုပ်လာခဲ့တဲ့စစ်အာဏာသိမ်းမှုဆန့်ကျင်ရေးကန့်ကွက်တဲ့ဆန္ဒပြမှုတွေကိုဒီကနေ့မှလဲမြို့နယ်အတော်များများမှာဆက်လက်ပြုလုပ်နေတာမှာတချို့မြို့နယ်တွေမှာတော့အမျိုးသမီးတူဦးဆောင်တဲ့တပိတ်အဖွဲ့တွေကလမ်းတွေပေါ်ထွက်ပြီးတော့ချီတက်ဆန္ဒပြခဲ့ကြပါတယ်။
ကျေအဖို့ဒီအမေဖို့
ဒုတိယပါမယ်ဖို့
ကျေအဖို့ဒီအမေဖို့
ဒုတိယပါမယ်
တနင်္လာရီတိုင်းလောင်းလုံမြို့ကနင်းစီရောက်အမျိုးသမီးလှုပ်ရှားမှုတပိတ်စစ်ကြောင်းဆန္ဒပြတာတွေကိုကြားခဲ့ရတာပါ အလားတူပဲမန္တလေးမုံရွာရင်းမပင်နဲ့ဆလင်ကြီးမြို့နယ်တို့မှာလည်းအမျိုးသမီးတွေဦးဆောင်ပြီးတော့ဆက်အာဏာရှင်စန့်ကျင်ရေးတပိတ်စစ်ကြောင်းတွေချစ်တဲ့ဆန္ဒပြခဲ့ပါတယ်။ကလေးမြို့တာဟန်းတပိတ်စစ်ကြောင်းဖြိုခွဲခံရပြီးတော့အပြစ်မဲ့ပြည်သူ၁၁ဦးတေဆုံးခဲ့ရတဲ့၅လပြည့်အထိမ်းအမှတ်အဖြစ်နဲ့ဒေသခံတွေချစ်တဲ့ဆန္ဒပြခဲ့ကြတယ်လို့မုံပြင်းနယ်ပေါင်းမြို့နယ်မှာလည်းဆက်အာဏာရှင်စန့်ကျင်ရေးဆန္ဒဖော်ထုတ်ပွဲတွေပြုလုပ်ခဲ့ပါတယ်။ဒီကနေ့မနက်၁၀နာရီလောက်မှာဆယ်နိုင်လောက်ကတော့ရန်ကုန်တိုင်းမရန်ကုန်မြို့နယ်အတွင်းမှာရှိတဲ့ဗရင်တောင်လမ်းဆုံမိပွိုင်နာကရင်ထင်းရဲအဆောင်နာမှာပောက်ကွဲမှုဖြစ်ပွားခဲ့တာကြောင့်လမ်းတွေပိတ်ပြီးတော့စစ်ဆေးမှုတွေပြုလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ
်။မြန်မာနိုင်ငံမှာလက်တလောကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ရင်ဆိုင်နေရတာကြောင့်လူသားချင်းစာနာထောက်ထားတဲ့အကူအညီအဖြစ်အမေရိကန်ဒေါ်လာ3သန်းထောက်ပံ့ပေးသွားမယ်လို့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနကအင်္ဂါနေ့မှာပြောပါတယ်။အခုပေးမဲ့အကူအညီကိုပွင့်လင်းမြင်သာမှုရှိစွာနဲ့မြန်မာပြည်သူတွေလည်းထဲဓာတ်ရိုက်ရောက်နိုင်ဖို့လှုပ်ဆောင်ပေးတော့မှာဖြစ်ကြောင်းတောင်ကိုရီးယားနိုင်ငံသားရေးဌာနကပြောကြားလိုက်ပြီးအဲ့လိုဖြစ်ဖို့အတွက်စစ်တပ်ကတဆင့်ပေးတာမဟုတ်ဘဲနိုင်ငံတကာအဖွဲ့အစည်းတွေကတဆင့်ပေးသွားမယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလ10ရက်နေ့မှာအာဏာသိမ်းယူပြီးနိုင်ငံတော်တယ်မန်ကပို့ကိုဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးကောင်းဆောင်တွေနဲ့အရသာပြည်သူအများပြားကိုဖမ်းဆီးထိန်းသိမ်းထားတာကြောင့်နိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေချိန်မှာပဲတောင်ကိုရီးယားအစိုးရကမြန်မာပြည်သူတွေကိုအခုလိုကူညီပေးမဲ့အစီအစဉ်ကြီးညာတာပါစစ်တပ်အပေါ်နိုင်ငံတကာကလှုပ်ဆောင်နေတဲ့တန်ခတ်အရေးယူမှုတွေနဲ့ကန့်ညီအောင်လှုပ်ဆောင်တဲ့အနေနဲ့တောင်ကိုရီးယားအစိုးရကလည်းစစ်ကောင်စီအပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်ထားပြီးဖြစ်ပေမဲ့လူသားချင်းစာနာတဲ့အကူအညီတွေတော့ဆက်ပြေးသွားမယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ဆောင်ရေးညီညာရေးနဲ့တည်ငြိမ်အေးချမ်းမှုပြန်လည်ရရှိရေးနိုင်ငံတကာအတိုင်းဝိုင်းနဲ့အနီးကပ်ကူညီကြိုးပမ်းသွားမယ်လို့တောင်ကိုရီးယားသမ္မတအင်ဒေါ်ကဩဂုတ်လ26ရက်နေ့ကပြောထားပြီးဖြစ်ပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ UNG ကိုတန်တမာအရေးအတရားဝင်အသိအမှတ်ပြုဖို့တောင်ကိုရီးယားအစိုးရကိုလူ 2,800 နီးပါးကစာရေးသားလက်မှတ်ထိုးတောင်းဆိုထားတယ်လို့လည်းတောင်ကိုရီးယားသမ္မတအင်ဒေါ် website မှာဖော်ပြထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာပြီးခဲ့တဲ့24နှစ်အတွင်းကိုဗစ်ပိုးသွေးသူ2432ဦးနဲ့သေဆုံးသူက69ဦးရှိကြောင်းကျန်းမာရေးဝန်ကြီးဌာနကဒီကနေ့ည8နာရီမှာကြေညာပါတယ်။ပိုးစစ်ဆေးမှုပေါင်း 25,115 ခုကိုလုတ်ခွဲရမှာပိုးကူးခံရသူက2400ကျော်တွေ့ရှိခဲ့တာပါ။လက်ရှိချိန်ထိပိုးကူးခံရသူက 4,200 ကျော်နဲ့သေဆုံးသူစုစုပေါင်းကတော့ 16,000 ကျော်ရှိသွားပြီဖြစ်ကြောင်းကျန်းမာရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကျန်းမာရေးပညာရှင်တွေနဲ့ပရဟိတလုပ်နေသူတွေကတော့အမှန်တကယ်ပိုးကူးသူရောသေဆုံးသူပါတဲ့ကအများနိုင်တယ်လို့ခံမှန်းကြပါရယ်ကာယောဂါကာကွယ်ထိန်းချုပ်ရေးအဖြစ်ကာကွယ်ဆေးထိုးလုပ်ငန်းတွေကိုလည်းနိုင်ငံတော်လှုပ်ဆောင်နေပြီးတော့လက်ရှိချိန်ထိကာကွယ်ဆေးထိုးပြီးသူက5သန်းဝန်းကျင်ရှိတယ်လို့လည်းကြမ်းမရေးဌာနကသတင်းထုတ်ပြန်ထားပါရယ်မြန်မာနိုင်ငံမှာရုရှားတရုတ်နဲ့အိန္ဒိယနိုင်ငံတို့ကာကွယ်ဆေးတွေကိုအဓိကထားထိုးပေးနေတာဖြစ်ပြီးတရုတ်အစိုးရကလည်းသူ့နိုင်ငံနဲ့ထိစပ်နေတဲ့နယ်စပ်တလျှောက်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ကမြို့တွေမှာကာကွယ်ဆေးထိုးပေးဖို့ဆေးသတန်းထပ်ပြီးတော့ပေးဖို့လှူဒါန်းထားပါရယ်မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့ COVID-19 ကာယောဂါထိန်းချုပ်နိုင်ရေးအတွက်ပြည်နယ်တိုင်းဒေသကြီးအသီးသီးမှာ stay at home မလိုအပ်ပဲအိမ်မှာထွက်ရအမိန့်ထုတ်ပြန်ထားတဲ့မြို့နယ်ပေါင်းက120ဝန်းကျင်ရှိပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5မီတာ31 kHz 9383ည5မီတာ32 kHz 9383ည5မီတာ51kHz 5885တို့ဖြင့်စနေတင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကနေအင်္ဂါနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာ။နယူးဇီလန်နိုင်ငံမှာပြီးခဲ့တဲ့လအတွင်းလအတန်ကြာမှပထမဆုံးအကြိမ်ဖြစ် COVID-19 ကူးစက်သူပြန်လည်တွေ့ရှိခဲ့ရကတနင်္ဂနွေလုံးနှီးပါမလို့အဖက်အပြင်မထွက်ရလော့ကဒေါင်းချမှတ်ထားတာတွေကိုပြန်လည်ဖြေလျှော့ပေးလိုက်ပါပြီ။နိုင်ငံလုံးအတိုင်းအတာနဲ့သတိပေးချက်ကိုအစ်စ်နှစ်အဖြစ်ရှော့ချသတ်မှတ်လိုက်ကြောင်းဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကတင်းလက်လာနေမှာကြေညာလိုက်တာကြောင့်စာတင်ကြောင်းနေစီးပွားရေးလုပ်ငန်းတွေနဲ့ရုံးတွေပြန်ဖွင့်လို့ရတော့မှာပါ။အောက်ဂုလလည်းအတွင်းအသက်58နှစ်အရွယ်အမျိုးသားတဦးမှာ COVID-19 ကူးစက်နေကြောင်းပထမဆုံးအကြိမ်ပြန်လည်စမ်းသပ်တွေ့ရှိခဲ့တဲ့နိုင်ငံအတွင်းကအကြီးဆုံးမြို့ဖြစ်တဲ့အော့ကလန်မှာတော့အခုလိုဖြေလျှော့မှုတွေလည်းမပါသေးပါဘူး။အခုဒီချိန်ဒီကြော့ပြန်ဖြစ်ပေါ်တဲ့ COVID ကူးစက်မှုတွေအတွင်းနယူးဇီလန်ကနိုင်ငံတနင်္ဂနွေလုံးမှာCOVID-19 ကူးစက်သူ822ဦးရှိခဲ့တာမှာတနင်္လာနေ့တည့်ရက်ထက်မှရင်ယောဂဗိုလ်ကူးစက်သူ20တွေ့ခဲ့တယ်လို့ဆိုပါတယ်။အော့ကလန်မှာတော့စက်တင်ဘာ14ရက်နေ့ထိ stay at home မလို့အဖက်နေအပြင်မထွက်ရအမိန့်ကိုတင်းကြပ်စွာချမှတ်ထားပါတယ်ခင်ဗျာ။
အာဖဂန်နိုင်ငံတွေကခီးသွွားလာတဲ့ဆက်ရွက်ဆက်တမ်းရှိတဲ့သူတွေကိုအဟန့်တားမရှိထွက်ခွာခွင့်ပြုမယ်ဆိုတော့တာလီဘန်တို့ဂရီစ်ကအတိုင်းလိုက်နာမှုရှိအောင်နိုင်ငံကအတိုင်းဝိုင်းကထပ်ပြီးတော့တတိပေးထားပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်နိုနီဘလင်ကင်ကအင်္ဂါနေ့မှာပြောပါတယ်နိုင်ငံသားခံယူထားသူတွေအပါအဝင်အမေရိကန်တရားလောက်အာဖဂန်နစ္စတန်နိုင်ငံထဲမှာရှိနေသေးတယ်လို့ယုံကြည်ရကြောင်းလဲကာတာနိုင်ငံကိုရောက်ရှိနေတဲ့ဝန်ကြီးဘလင်ကင်ကပြောဆိုခဲ့တာပါအာဖဂန်မှာရှိနေသေးတဲ့အမေရိကန်တွေအနေနဲ့သူတို့ဆန္ဒအတိုင်းနိုင်ငံထဲကထွက်ခွာနိုင်အောင်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတိုက်ရိုက်ဆက်တွယ်ဆောင်ရွက်နေပါတယ်လို့လည်းပြောပါတယ်အာဖဂန်ကိုတာလီဘန်တို့ထိန်းချုပ်လိုက်ပြီးတဲ့နောက်အာဖဂန်ထက်ကအမေရိကန်နိုင်ငံသားတွေနဲ့နိုင်ငံတကာပြည်သူအများအပြားကိုလက်ခံပေးထားတဲ့ကာတာပြည်သူတွေကိုအထူးကျေးဇူးတင်ရှိကြောင်းလဲဝန်ကြီးဘလင်ကပြောဆိုခဲ့ပါတယ်အာဖဂန်ကိုတာလီဘန်တို့ထိန်းချုပ်လိုက်ပြီးတဲ့နောက်ပိုင်းဒိုဟာမြို့ကနေတဆင့်ထွက်ခွာလာသူ 9,800 လောက်ရှိတယ်လို့လည်းပြောပါတယ်အာဖဂန်တွေအမေရိကန်တွေနဲ့အခြားနိုင်ငံစုံကပြည်သူတွေကိုကာတာနိုင်ငံကအခုလိုကူညီလှုပ်ကန်ပေးခဲ့တာကိုအမြင်အမှတ်ရနေပါမယ်လို့လည်းပြောပါတယ
်အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာပါကစ္စတန်စံကျင်ဆန္ဒပြတဲ့သူတွေလူစုကွဲသွားအောင်တာလီဘန်တို့ကမိုးပေါ်ထောင်ပြီးတနက်ဖြစ်ပေါက်ခဲ့တယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။တနက်တန်နေကြတဲ့အချိန်မှာအကာအကွယ်ရှိရာလူတွေထွက်ပြေးကြတာကိုလည်းတွေ့ရပါတယ
်
။အစ္စလာမ်အစိုးရအဖွဲ့ကပြည်သူတွေကိုပစ်ခတ်နေပါတယ်တာလီဘန်တွေကလုံးဝတရားမျှတမှုလည်းမရှိသလိုလူစိတ်လည်းမရှိပါဘူးအခုကြုံနေရတာကိုပဲကြည့်ပါဆန္ဒဖော်ထုတ်ခွင့်လည်းမပေးပါဘူးလို့ဆန္ဒပြဖွဲ့မှပါဝင်သူအာဖဂန်တဦးကပြောသွားတာပါဒီပစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသူရှိတယ်ဆိုတဲ့သတင်းတော့မကြားရသေးပါဘူးစက်တင်ဘာ၄ရက်နေ့ကပါကစ္စတန်ထောက်လိုင်းအကြီးကဲဗိုဂျိုဂျီဖိုက်ဆာမီကာဘူးမြို့ကိုရောက်လာခဲ့ပါတယ်ခင်ဗျာ
စက်တင်ဘာလ9ရက်အင်္ဂါညနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစုံဝင်းလိုင်နဲ့နန်းလောင်တို့ကပြောပြပေးကြတာပါရှင်။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေတစ်လက်တင်ပြပေးသွားပါမယ်။ဆေးရလာရှင်စန့်ကျင်ရေးပြည်သူတွေခုခံတွန်းလှန်စစ်စတင်လိုက်ပြီလို့ဇာကာလမြို့သားညီညွတ်ရေးအစိုးရ NUG ကကြေညာခဲ့ပြီးတဲ့နောက်မှာပြည်သူလူထုတွေကြားစိုးရိမ်ပူပန်မှုတွေပေါ်ထွက်လာခဲ့ပါတယ်။ကိုဗစ်ကရောဂါဖြစ်နေတဲ့ကာလမှာအစားအသောက်နဲ့ဆေးဝါးစုဆောင်းဝယ်ယူတာတွေရှိတယ်လို့ဖြစ်လာတဲ့အခြေအနေကိုရင်ဆိုင်မှုပြင်ဆင်သူတွေလည်းရှိနေပါတယ်။ခုခံတွန်းလှန်စစ်စတင်နေပြီဆိုတဲ့အပေါ်ပြည်သူတွေရဲ့မတူတဲ့တုံ့ပြန်ချက်တွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မမျှသိအောင်ပြောပြပေးပါမယ်ရှင်
။ဂျာကာလာမြို့သားညီညီအစိုးရ NUG ရဲ့ယာယီသမရဒူဝါလာရှိလာကဆီယနာရှင်စန့်ကျင်ရေးပြည်သူခုခံတွန်းလှန်စစ်နဲ့ပတ်သက်လို့ပြောကြတဲ့အရေးပေါ်မိန့်ခွန်းထဲမှာအကြမ်းဖက်ဆေးအုပ်ချုပ်ရေးကိုတနိုင်ငံလုံးအတိုင်းအတာနဲ့တွန်းလှန်တိုက်ဖျက်ဖို့အဓိကထားတိုက်တွန်းခဲ့ပါတယ်။သူရဲ့မိန့်ခွန်းထဲမှာပြည်သူတွေအနေနဲ့ဒီကနေ့စက်တင်ဘာ9ရက်နေ့ကစလို့မလို့အပ်ပဲခီးမသွားကြဖို့နဲ့တဦးချင်းရဲ့လုံခြုံမှုကိုအထူးဂရုစိုက်ကြဖို့လိုအပ်မဲ့ရိတ်ခါစေဝါစတာတွေကိုစုဆောင်ထားဖို့လည်းတိုက်တွန်းခဲ့ပါတယ်။အခုလိုတိုက်တွန်းချက်တက်လာပြီးတော့မကြခင်မှာပဲရန်ကုန်မြို့ကဇီရီမှာဈေးဝယ်လာသူတွေတိတိတတ်တာများလာတာကိုတွေ့ရပါတယ်။အခြေအနေတွေမငြိမ်မသက်ဖြစ်မှာဆိုတဲ့လုပ်ငန်းတချို့ကလည်းသူတို့ရဲ့ဝန်ထမ်းတွေကိုရုန်းကန်နေအိမ်ပြန်လွတ်ခဲ့ပါတယ်။မန္တလေးမြို့မှာလည်းစီးဆိုင်တဲ့ဈေးတွေမှာပုံမှန်ထက်လူများပြီးလမ်းတွေလည်းအရင်ကထက်ပိုပြီးတော့ပိတ်တယ်လို့မန္တလေးဒေသခံတဦးကပြောပါတယ်
။ဒီဒီလို့ပြောလိုက်တာနဲ့စက်ကျင်းကိုတိုင်ရအကြောင်းလဲဒီဒီမမဖြစ်တော့မှစစ်ဖြစ်တော့မှအဲ့လိုတွေးရတယ်များများတယ်။နိုင်တော့မှလို့တွေးပြီးတော့ဟိုအဖြစ်နေနေမသိဘူးဆိုပြီးတော့ဒီရှိခါစေဝါအဲ့ဒါလည်းလူရဲ့ဝဲနေကြတာပေါ့။လူရဲ့ဝဲတော့လမ်းတွေပိတ်တယ်။ပြီးတော့တစ်ခါကတော့လည်းဒီကျုံးပတ်ပတ်လည်းအင်းအပိုင်းလေးအဲဒီသတိုင်းမင်းလေးကူးတဲ့ဆက်လန်းလေးအဲ့ဒီဘက်မှာလုံးလုံးကြီးအင်းအားရပို့ပြီးများလာတယ်ဒီဘက်ကလူကြီးကလည်းဈေးဝယ်ပြန်ရှိတာကိုဝဲနေနေပေါ့နော်ကျန်တဲ့လုံချမှုကတော့မရှိဘူးဟိုဘက်ကလည်းလုံးလုံးကြီးအင်းအားတူတယ်ကိုဘက်ကလည်းအလူကြီးရဲ့ဈေးဝယ်နေနေပေါ့
ဒေတာခံပြည်သူကာကွယ်ရေး PDF အဖွဲ့နဲ့စစ်ကောင်စီတို့ကြားမကြာခဏတိုက်ပွဲတွေဖြစ်ပွားနေတဲ့စကိုင်းတိုင်းကလေးမြို့နယ်အတွင်းမှာလည်းစားတောက်ကုန်အယောင်ဆိုင်မှာလူတွေစုပြုံပြီးတော့ဝယ်ယူနေကြတယ်လို့ဒေတာခံတဦးကပြောပါတယ်။အရင်ကတိုက်ပွဲဖြစ်လေရှိတဲ့ဒေတာဖြစ်တာကြောင့်စိုးရင်ကြောက်လန့်မှုတွေပိုးပြီးတော့များလာတယ်လို့ပြင်းပြင်းစင်စင်လှုံ့ဆော်နေကြတယ်လို့ကလေးမြို့ကန်တဦးကလည်းပြောပါတယ်။
တို့ရင်ကျတော့အများကြီးကြီးကြတယ်ကြာမှာစားစားစေဝါပါညာစုတယ်နောက်ပြီးရင်ဖြစ်လာရင်ဘယ်လိုလုပ်မလဲပေါ့ဥမာချောင်းမှုသိမ်းမှုကစပါလေဒါဒီလူတွေအနေနဲ့ကတော့ချောင်းအောင်မလားမချောင်းအောင်လားချောင်းရင်ဟောဘယ်လိုချောင်းအောင်မလဲပေါ့အဲ့ဒါတော့သင်္ကြန်မှာဒါအခုကဘုသူ့အောင်ပေါ့လေအရင်တော့ဒီလိုမတင်မကြတွေဖြစ်နေကြတာအခုလက်ရှိအချိန်လည်းအဲ့လိုဖြစ်လိုက်တဲ့အခါကျတော့အကုန်လုံးကတော့ဟိုလုံလုံရှားရှားတွေဖြစ်ကုန်နေမှာက ောက်စိတ်တွေရှိကြတော့မှဒါမဲ့ဒါပြင်းပြင်းစင်စင်တော့လောက်ကြတယ်ဗောလေးဒါကြည့်ကြဖြစ်လာရင်တော့ကျွန်တော်လက်နဲ့ညက်ဘက်ကဝိုင်းတော့မှာပဲဒါဖြစ်လာတဲ့အချိန်လေးပေါ်မူပြီးကျွန်တော်တို့တက်နိုင်တဲ့အတိုင်းသာတော့အကုန်ရသလောက်ကတော့လုပ်တော့မှာ
စီယနာရှင်စနစ်ကိုမကြိုက်တဲ့မွန်ပြည်နယ်မော်လမြိုင်မြို့ကန်တူကတော့အခုလိုစစ်ပွဲကျင်ညာတဲ့အပေါ်မှာသူ့ရဲ့သဘောထားကိုအခုလိုပြောပါတယ်
ဒီနေ့ဖြစ်လာဖို့မျှော်နေတာဒီလိုတရဝင်းချင်းညာလိုက်တဲ့အတွက်ပြောင်းနေတဲ့စစ်ထံစားချက်စိတ်ပြနေတယ်219ရက်မှာဒီနေ့ပထမဆုံးမှာပြည်သူ့ရဲ့ PDF ဖြစ်မှာဒီစနစ်ကပြီးမှာပြည်သူ့ရဲ့ဒီလိုခံရရှိမှာဒီစနစ်ကပြီးသွားမှာဒီစနစ်ကိုအပြီးတိုက်ချင်တာမဟုတ်အမရပါမှာဝင်ပြီးတော့လိုအပ်ချက်အကုန်လုံးကူညီဖို့လည်းအကုန်အဲ့ဒါတော့အစလေကပြေးပြီးသားပြင်လဲပြင်ဆင်ထားတယ်ကျွန်တော်စောင့်ပေးမှုတွေကိုတော့လုပ်နေတာ
NUG အစိုးရရဲ့ဆီယနာရှင်အပေါ်ခုခံတွန်းလှန်စစ်ပွဲစတင်ပြီဆိုတဲ့ကြေညာချက်ဟာစိုးရင်စရာမရှိပါဘူးလို့စစ်ကောင်စီကတုံ့ပြန်ပါတယ်။ပြည်သူတွေအနေနဲ့ကောလာဟလထုတ်လွှင့်မှုအပေါ်မှာမယုံကြဖို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ်
။ကောလာဟလတရင်များတော့ခုနလိုထုတ်လွှင့်နေမှာပဲဖြစ်တယ်။အရင်ကလည်းထုတ်လွှင့်နေတာပဲဖြစ်တယ်။ဒီပေါ်မှာလည်းစိုးရင်ကြောင်ကြမှုမရှိဘူးပြောလို့ပါတယ်။အဲ့တော့ပြည်သူလူထုကိုကျွန်တော်အနေနဲ့ပြောချင်တဲ့အချက်၃ချက်ရှိပါတယ်။နောက်တစ်ချက်ကတော့ဒီပြည်ပြက်ဒီ area နဲ့ခုနပြောတဲ့ NUG Square Base လို့အကြမ်းဖက်အဖွဲ့တွေ NLD ဆွေးရောက်ပြီးနဲ့ပူးပေါင်းပြီးတော့ဒါခုနပြောလို့အကြံအမြောက်ပြစ်ဖောက်တဲ့လုပ်ငန်းတွေတို့ဒါနေလိုက်ဘောကနေပြောကြဒါ follow ဟာလည်းထုတ်လွှင့်တဲ့လုပ်ငန်းတွေတော့ပေါက်ရနေမှာဖြစ်ပါတယ်ဒါတွေရောမယုံကြည်ကြပေါ့နဲ့ဆိုရင်ထိတ်လာမှာမရှိကြဘူးပြောလို့ပဲ
NUG အစိုးရကတော့ပြည်သူတော်လှန်ရေးစတင်နေပြီဖြစ်လို့တမရော်သားပြည်သူရဲနဲ့စစ်ကောင်စီလက်အောက်ခံဝန်ထမ်းတွေအားလုံးပြည်သူကာကွယ်ရေးတပ် PDF တွေနဲ့ဆက်သွယ်ပူးပေါင်းမှုတိုက်တွန်းထားပါတယ်ဒီကနေ့ကစပြီးတော့စစ်ကောင်စီလက်အောက်ခံဝန်ထမ်းတွေရုံးမတက်ကြဖို့ကိုလည်းသတိပေးထားပါတယ်။သူတို့အဆိုအခုတော်လှန်ရေးဟာတရားနည်းလမ်းကျတရားမျှတတဲ့တော်လှန်ရေးဖြစ်ပြီးရေရှည်ငြိမ်းချမ်းတဲ့နိုင်ငံတော်တည်ဆောက်ရေးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်မရှိမဖြစ်လိုအပ်တဲ့တော်လှန်ရေးဖြစ်တယ်လို့ပြောကြားထားပါတယ်ရှင်။
ဆရာနာရှင်ကိုစန့်ကျင်တဲ့ပြည်သူလူထုရဲ့တော်လှန်ရေးစတင်ပြီလို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကဒီကနေ့ကြေညာလိုက်တဲ့အပေါ်ပြည်သူတွေရဲ့တုံ့ပြန်ချက်တချို့ရန်ကုန်ကပေးပို့လာတဲ့သတင်းကိုမမျှသတင်းအောင်ကပြောပြပေးခဲ့တာပါအခုလို့ဒီခုခံတွန်းလှန်စစ်စတင်ပြီလို့ NUG ကကြေညာပြီးတော့မကြခင်မှာပဲနိုင်ငံအနှံ့ကမြို့ရွာတွေမှာတော့စစ်ကောင်စီတပ်တွေကလုံခြုံရေးတွေကိုကျုံမြင်လာပါတယ်လမ်းသွားလမ်းလာပြည်သူတွေကိုတားဆီးစစ်ဆေးတာမြို့အဝင်အထွက်တွေမှာစောင့်ပြီးစစ်ဆေးတာတွေကိုလုပ်နေတာပါဒီလိုနိုင်ငံတော်ဝန်လုံခြုံရေးပို့ပြီးတော့တင်းကျပ်လာနေတဲ့အခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုမတ်စုမွန်ကပြောပြပေးပါမယ်ရှင်
။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကပြည်သူလူထုရဲ့ခုခံတော်လှန်ရေးဖြစ်တယ်လို့ပြောပြီးဆရာနာရှင်စနစ်ကိုခုခံတွန်းလှန်စစ်စတင်နေပြီလို့ဒီကနေ့စက်တင်ဘာလ9ရက်နေ့မှာကြေညာပြီးမြန်မာတိုင်းနိုင်ငံလုံးကိုအချိန်အကန့်အသတ်မရှိအရေးပေါ်အခြေအနေထုတ်ပြန်လိုက်ပါတယ်။အဲ့ဒီလိုထုတ်ပြန်ကြေညာခဲ့ပြီးတဲ့နောက်မှာရန်ကုန်မြို့အပါအဝင်မြို့တွေမှာစစ်ကောင်စီတပ်တွေကလုံခြုံရေးအင်အားတွေတိုးမြင့်ပြီးတော့အစစ်အစဲတွေကိုလည်းတင်းတင်းကြပ်ကြပ်လှုပ်ဆောင်နေပါတယ်။ခုခံတွန်းလှန်စစ်စတင်နေပြီလို့ NUG ရဲ့ကြေညာချက်အပေါ်မှာပြည်သူတွေအစိုးရမလွန်ကြဖို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကလုံခြုံရေးအတွက်အာမခံပါတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုတုံ့ပြန်ပါတယ်
။ပြည်သူလူထုရဲ့လုံခြုံရေးတည်ငြိမ်အေးချမ်းရေးအတွက်တပ်မတော်နဲ့မနက်ကရတပ်ဖွဲ့ဝင်လုံခြုံရေးတပ်ဖွဲ့ဝင်အားလုံးကဒါအာမခံပါတယ်အမခံပါလေလှုပ်ဆောင်နိုင်ရလဲရှိတယ်လှုပ်လဲလှုပ်ဆောင်လေရရှိတယ
်မစိုးရင်ကြဖို့တိုက်တွန်းတဲ့တစ်ချိန်တည်းမှာပဲစစ်ကောင်စီတပ်တွေကစစ်ဆေးတင်းကျပ်မှုတွေကိုပိုတိုးလုပ်နေပါတယ်ရန်ကုန်မှာဆိုရင်လမ်းသွားလမ်းလာလူငယ်တွေကိုပို့ဦးစားပေးပြီးတော့စစ်ဆေးတာတွေလုပ်နေတယ်လို့ရန်ကုန်ဆန္ဒပြပွဲတွေကိုဦးဆောင်နေသူတူကပြောပါတယ
်တချို့လမ်းမတွေမှာအနက်ဒီနေတော့ဒီလိုထောက်ပြီးတော့အဲ့လိုစစ်တာမျိုးတွေတွေ့တယ်ခွင့်စစ်တယ်အဲ့လိုမျိုးစစ်ဆေးရတော့အများများတယ်အော်ငွေမှန်နဲ့အကုန်လုံးခေါ်ချစ်တဲ့ပုံစံမျိုးရှိရတယ်အဲ့ဒ
ါမန္တလေးမြို့မှာလည်းစစ်တပ်အင်အားတိတိတသားတိုးမြင့်ပြီးတော့လုံခြုံရေးအရွက်ဝစ်တွေနဲ့ပါအသင့်အနေထားနဲ့ရှိနေကြတယ်လို့မန္တလေးတပိတ်အင်အားစုကကိုသူရအောင်က VOA ကိုပြောပါတယ
်ဒါကျွန်တော်အရွက်ဝစ်တွေနဲ့စောင့်ကြည့်နေလမ်းမပေါ်တွေမှာလည်းရှိတယ်ပေါ့စတန်ဘိုင်းနေထားရင်းနဲ့ကျွန်တော်ကလက်ရှိပေါ့တွေ့နေရတယ်ခင်ဗျ
စကိုင်းတိုင်းကလေးမြို့မှာလည်းစစ်ကောင်စီတပ်တွေကမြို့ရင်းမှာကင်းလှည့်သွားလာနေသလိုအရက်ဝင်းတဲ့စစ်သားတွေကမြို့ဝင်မြို့ထွက်နေရာတွေကိုပိုဦးစားပေးစစ်ဆေးနေတယ်လို့ကလေးဒေသခံတဦးက VOA ကိုပြောပါတယ
်။မြို့ဝင်မြို့ထွက်တွေလာတို့တွေစစ်မှမြင်နေနောက်ပြီးတော့မြို့ထဲမှာဒါရက်ဝင်းလက်နဲ့တိုင်ရင်လည်းလှည့်နေတာကြီးမျိုးပေါ့
။မော်လမြိုင်မြို့ပတ်မှာတော့အရင်ရက်တွေကလုံခြုံရေးရင်တန်းနဲ့ကင်းလှည့်တာမျိုးတွေရှိပေမဲ့ ဒီကနေ့မှာတော့စစ်ကောင်စီတပ်သားတွေကအရက်ဝတ်တွေနဲ့လက်နက်ကင်ပြီးအင်စီးကားတွေနဲ့လှည့်ပတ်နေတာကိုတွေ့ရတယ်လို့မော်လမြိုင်ဒေသခံတဦးကပြောပါတယ
်ဒီနေ့ကရက်ဝတ်တွေနဲ့အင်စီးကားတွေနဲ့လှည့်တာတော့ပဲတွေ့တယ
် NUG ယာယီသမရဒူဝါလာရှိလာရဲ့စီရေးပြိပခအခြေအနေနဲ့ပတ်သက်လို့အရေးပေါ်ကြေညာချက်မှာတော့ပြည်သူအုံကြွမှုကိုကျေးလက်မျိုးပြနဲ့နိုင်ငံတဝန်းလုံးမှာတပြိုင်နက်တည်းလှုပ်ဆောင်ကြရမယ်လို့တိုက်တွန်းထားပါတယ်မန္တလေးမြို့ကဆရာနာရှင်စနစ်ကိုစန့်ကျင်နေတဲ့တပိတ်အင်အားစုတွေအနေနဲ့တပ်နိုင်တဲ့ဘက်ကနေပုံစံမျိုးစုံနဲ့ပူးပေါင်းပါဝင်တွန်းလှန်သွားမှာဖြစ်တယ်လို့အခုလိုပြောပါတယ်
။လက်နက်ကင်တွန်းလှန်မှကျွန်တော်တို့တွန်းလှန်ရေးလုပ်တာမဟုတ်ဘူးနော်။ကျွန်တော်တို့အခြားကိစ္စတွေအခြားနီးပေါင်းစုံပေါ့နီးနာပေါင်းစုံရှိရပါဗျာ။စီဒီအန်လှုပ်ရှားမှုမျိုးတွေတပိတ်လှုပ်ရှားမှုပေါ့နော်။တရင်အချက်လက်တွေပေါ့အဲ့လိုစူးစမ်းပေးတဲ့အရာအဆက်အရာပေါ့ဗျာ။အဲ့လိုမျိုးတွေနဲ့ကျွန်တော်တို့ပူးပေါင်းပါဝင်ဆောင်ရွက်ဖို့အတွက်ကျွန်တော်တို့အဆုံးဖြတ်ချက်ချထားပါတယ်
။ခုခေတော်လန်ရေးစတင်ပြီလို့ကြေညာတဲ့အတွက်စစ်ကောင်စီဘက်ကလုံခြုံရေးတင်းကျပ်နေတဲ့ခြားကပဲမန္တလေး၊ကလေး၊ဒဝယ်၊မုံရွာ၊ရင်းမပင်နဲ့စလင်းကြီးကကျေးရွာတွေစုပေါင်းထားတဲ့တပိတ်စစ်ကြောင်းတွေကတပ်ကိုချိန်မဲ့မိမများတန်နိုင်ခြားကလက်ထောင်ထားဆိုတဲ့ကြွေးကြော်သံတွေနဲ့အမျိုးသမီးတွေစုဝေးချီတက်ဆန္ဒပြခဲ့ကြပါတယ်ရှင်။
ဒါကတော့ဒီ NUG ကြီးညာချက်ထွက်လာပြီးတော့မကြခင်မှာပဲဒီမြန်မာနိုင်ငံအနှံ့မှာစစ်ကောင်စီကလုံခြုံရေးတွေတွန်းမြင့်လာတဲ့အချိန်လေးရန်ကုန်ကပေးပို့တဲ့သတင်းမဆုမွန်ကစူးစီးတင်ပြပေးခဲ့တာပါရှင်။ဆရာနာရှင်စန့်ကျင်ရေးပြည်သူတွေရဲ့ခုခံတွန်းလှန်စစ်စတင်ပြီလို့အမျိုးသားညီညွတ်ရေးအစိုးရကဒီကနေ့ကြီးညာလိုက်တဲ့အပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကရောဘယ်လိုသဘောထားတွေရှိနေပါလဲ။လက်နက်ကိုင်အဖွဲ့အများစုကတော့အချိန်တိုကာလအတွင်းတိကျတဲ့အဖြေပေးဖို့အဆင်သင့်မရှိသေးတဲ့အခြေအနေမှာရှိနေပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုအောင်မြတ်သူကပြောပြပေးပါမယ်ရှင်
။2020ရွေးကောက်ခံအမတ်တွေနဲ့စစ်တပ်ကအာဏာသိမ်းနောက်ကိုဆန့်ကျင်တဲ့တိုင်းသားအင်အားစုတွေစုဖွဲ့ထားတဲ့ NUG ကအမျိုးသားညီညွတ်ရေးအစိုးရကလူထုတော်လှန်ရေးစတင်ပြီဖြစ်ကြောင်းနဲ့တိုင်းသားလက်နက်ကိုင်တွေပြည်သူ့ကာကွယ်ရေးတပ်တွေနဲ့အတူပြည်သူတရက်လုံးအနေနဲ့ဆက်အာဏာရှင်ကိုတွန်းလှန်တိုက်ဖြတ်ဖို့ဒီကနေ့စက်တင်ဘာ9ရက်မနက်7:00မှာကြီးညာလိုက်တာပါ။ဒီဒေးလို့အများသိတာတဲ့ဒီတင်ကြတဲ့အပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့သဘောထားအမြင်ကိုသိနိုင်ဖို့ VOA ကဆက်သွယ်မေးမြန်းရမှာ KIA ကချင်လက်နက်ကိုင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်။ KO ဘူကော်မတီရဲ့အနေနဲ့ဒီမင်းယူချီရဲ့ကြေညာချက်အပေါ်မှာသဘောထားသူကြံတာတွေတုတ်တက်ကြတယ်ဘာမှမလုပ်ရသေးတော့ဘူးခကြဘူကော်မတီအားကညံတာတာတမရှိတဲ့ခကြတော့ကျွန်တော်လည်းတူတူတူဘောတော့ဘာမှ
ဒီကနေ့ဘုတ်ပြနေတဲ့ခဏ KIO လိုပဲ NCA ကိုတနိုင်ငံလုံးအပြည့်အစုံအကျုံမှာလက်မှတ်ထိုးမထားတဲ့ TNLA ကိုတအံပလောင်တပ်ဖွဲ့ကလည်း NUG ရဲ့အရေးပေါ်ထုတ်ပြန်ချက်ပေါ်တစုံတရာထုတ်ပြန်မှုအထက်ကညွှန်ကြားထားတာမရှိသေးကြောင်းဘူမူတာအိုက်ကျော်ကပြောပါဗျာ။က
ျက်ကမှမဖြစ်ပြလာမရှိဘူးနော်။ဒီဟာကတော့ဘောဆိုတာကတော့အမှတ်တရှိသေးလို့ဟုတ်ပါဘူး။
NUG ရဲ့အရေးပေါ်ထုတ်ပြန်ချက်နဲ့ပတ်သက်ပြီးသဘောထားထုတ်ပြန်မှုဘိုးကော်မတီအစည်းအဝေးခေါ်မခေါ်ဆိုတာနဲ့ပတ်သက်ပြီး TNLA ပါဝင်ပြီး AA ရခိုင် MNDA ကိုကန့်အဖွဲ့တွေနဲ့ဖွဲ့စည်းကြတဲ့ညီနောင်မဟာမိတ်တွေအနေနဲ့လည်းဒီအချက်ပေါ်မှာဆွေးနွေးဖို့ရှိမရှိဆိုတာလည်းမသိရသေးကြောင်းပြောပါရယ် MNDA ကိုကန့်အဖွဲ့ရဲ့ပြန်ကြားရေးအဖွဲ့ကိုလူမှုကွန်ရက်ကတဆင့်မေးမြန်းရမှာတော့တိကျတဲ့သဘောထားထုတ်ပြန်တာမရှိသေးကြောင်းနဲ့ MNDA အနေနဲ့ပြည်သူတွေနဲ့အတူယက်တီမှဖြစ်ကြောင်းသာထုတ်ပြန်ထားပါရယ် NC အပြည့်အစုံချက်ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ဖွဲ့ရဲ့ညီညွတ်ရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ဖြစ်တဲ့ PPSD ကတော့ဒီကနေ့ online ကနေပုံမှန်ဆွေးနွေးပတ်တရက်ကျင်းပနေပြီး NUG ရဲ့ကြေညာချက်နဲ့ပတ်သက်ပြီးဆွေးနွေးတာမရှိပါဘူး NUG ရဲ့ကြေညာချက်နဲ့ပတ်သက်တဲ့သဘောထားကိုတော့ဗုဒ္ဓဟူးနေ့မှာဆွေးနွေးပွဲရှိကြောင်းဘူမူကြီးခွန်ဦးကကပြောပါတယ
်ကျွန်တော်တို့ဆွေးနွေးတော့ရဒီနေ့မှပြရတော့လိုက်လို့မမှီသေးဘူးအဲ့တော့ဒီတော့ဘာနဲ့ထုတ်တယ်လဲကြောက်တော့နောက်ကံပါရှိတယ်လဲသူတက်ကက်ကပါလဲပေါ့ဗျာအဲ့တော့ကျွန်တော်မနေ့ကမှအဲ့ဒီကိစ္စဆွေးနွေးပါဗျာဒီနေ့ကတော့အာဆီယံကုတ်တယ်လာတာကိုသူရဲ့ပလန်ကိုကျွန်တော်နေနဲ့ကြိုးကြိုးနဲ့ကြောင်းနဲ့ဖြည့်ကျော်အောင်လုပ်နိုင်အောင်လဲကျွန်တော်လည်းဝိုင်းဝန်းကူညီမယ်ကြောင်းပါအဲ့ဒီလိုတော့သဘောထားချလာ
အာဆီယံအထူးသဏ္ဍာန်ကတော့ကိုဗစ်ကပ်ရောဂါတိုက်ဖျက်ရေးအတွက်လူသားချင်းစာနာတဲ့အကူအညီပေးဖို့လေးလအပြစ်ကတ်ရက်ဆဲဖို့တိုက်ထွန်းလာတာပါPBS တီမပါဝင်တဲ့တိုင်းရင်းသားလက်နက်ကိုင်10ဖွဲ့ကတော့ NUG နဲ့ပူးပေါင်းဆောင်ရွက်ရေးကိုတပ်ဖွဲ့ချင်းအနေနဲ့ဆုံးဖြတ်ဆောင်ရွက်ဖို့မူချတာကြောင့်နဲ့အချို့ဖွဲ့တွေအနေနဲ့တတိယအင်အားစုအဖြစ်ရည်တည်ဖို့ရည်ရွယ်ထားကြောင်းဗိုလ်မှူးကြီးခွန်ဦးကကပြောပါရယ်စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ NUG ရဲ့ကြေညာချက်ကိုတကြံမြောက်သွားဖြစ်တယ်လို့ပြောဆိုထားပြီးတဆက်တည်းမှာပဲအခုလိုသတိပေးထားပါရယ
် PD ရအကြမ်းဖွဲ့အဖွဲ့တွေနဲ့တချို့ကြီးကိုဖွဲ့နေပူးပေါင်းပြီးတော့ကြောင့်ဒါအဆုံးချမျိုးရွာတွေကိုတိုက်ခိုက်တာတွေအဝေးကနေပြစ်ခတ်တာတွေလောက်ဆောင်လာနိုင်တယ်လောက်ဆောင်လာနိုင်ပါတယ်ပြီးရင်ကျမျိုးတွေမှာဒီတူတူအထိတ်လန့်ဖြစ်အောင်ဒါမျိုးပေါ်မှာ ဖောက်ခွဲဖြည့်ဆည်းမှုတွေဒါလှုပ်ဆောင်လာနိုင်ပါတယ်လုံးလည်းလုံးဆောင်နေတာပဲဖြစ်ပါတယ
်စစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့ကချင်လက်နက်ကိုင် KIO ပြန်ကြားရေးတောင်းခံဘူမူကြီးနော်ဘူးကတော့ NUG ကစစ်ဖြစ်ပြီလို့ကြေညာထားတဲ့အတွက်ဘယ်မှမဆိုဖြစ်နိုင်တာကိုအခုလိုပြောပါတယ
်တိုက်ပွဲကတော့အချိန်မရွေးကဖြစ်လာနိုင်ပေါ်ရှိတာပေါ့
ဒီရက်ပိုင်းနေ့အတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ဖောင်းဆိုင်ဘက်မှာစစ်ကောင်စီတပ်နဲ့ MNDAA ကိုကွမ်းတပ်တွေကြားတိုက်ပွဲဖြစ်ပွားတာရှိတယ်လို့လားရှုံမြို့အနီးမှာလည်း KIA နဲ့တိုက်ပွဲတွေဖြစ်ပွားတာရှိနေပါတယ်ဒီကနေ့မနက်ပိုင်းမှာသတင်းလိုက်တိုင်းပလောနဲ့စကိုင်းတိုင်းဟ ோம் လင်းဘက်မှာတိုက်ပွဲတွေဖြစ်ပွားကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးမဲ့စစ်ကောင်စီဘက်ကတော့ညှင်းဆို့ထားပါတယ်ခင်ဗျာ
။ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကြေညာချက်အပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တုံ့ပြန်ချက်တချို့ရန်ကုန်ကလာတဲ့သတင်းကိုအောင်မြတ်သူပြောပြပေးခဲ့တာပါရှင်။အခုတစ်ခါကတော့ရွှေစင်းနဲ့ဒေါ်လာစီတက်လာတဲ့သတင်းကိုတလဲတင်ပြပေးပါမယ်။မြန်မာနိုင်ငံတဝန်းလက်နက်ကင်တိုက်ခိုက်မှုတွေဖြစ်လာမှကိုစိုးရိမ်မှုတွေရှိနေတဲ့ကြားတဲ့အချိန်မှာပဲရွှေစည်းနဲ့ဒေါ်လာစည်းတွေတက်သွားခဲ့ပါတယ်ဒီကနေ့ရွှေစည်းကွက်စဖွင့်တဲ့အချိန်မှာအကယ်ဒမီအခောက်ရွှေတစ်ချက်သားကို78သိန်းနဲ့ဈေးစဖွင့်ပါတယ်နောက်ပိုင်းအရောင်းဝယ်လုတဲ့အချိန်မှာတော့78သိန်းကျော်နဲ့အရောင်းဝယ်လုခဲ့တာပါတစ်ချိန်တည်းမှာပဲဒေါ်လာစည်းလည်းအနည်းငယ်တက်သွားခဲ့ပါတယ်အခုလိုရွှေစည်းနဲ့ဒေါ်လာစည်းအပေါ်ကြရက်ရိုက်ခတ်နေတဲ့အချိန်ဒီရန်ကုန်ကလာတဲ့သတင်းကိုတော့ကုသညုံပြောပြပေးပါမယ်ရှင်
တနင်္လာနေ့တော့ကကျပ်18သိန်း5000ဆွဆွန်းနဲ့ဈေးပိတ်ခဲ့တဲ့မြမအခောက်ရွှေဈေးနှုန်းဟာဒီကနေ့အင်္ဂါနေ့မှာတော့5000လောက်ခုန်တက်သွားပြီးတော့တစ်ကြက်သားကိုကျပ်15သိန်းဝန်းကျင်ဈေးဖြစ်ခဲ့ပါတယ်။ NUG ရဲ့ရေးပေါ်ကြေညာချက်ဒီကနေ့မနေ့အစောပိုင်းထွက်လာခဲ့ပြီးတဲ့နောက်တချို့ရွှေဆိုင်တွေဆိုင်ဖွင့်နောက်ကျသလိုတချို့ဆိုင်တွေဆိုလို့ရှိရင်ဒီနေ့လုံးဝကိုပိတ်ထားပါတယ်။ပုံမှန်အဖြစ်ကမြမနိုင်ငံကရွှေဈေးဟာကမ္ဘာရွှေဈေးအတက်ကျပေါ်မှာမူတည်ပြီးတော့ဈေးပြောင်းတာပါ။ဒီကနေ့ကမ္ဘာရွှေဈေးနှုန်းမတက်ပေမဲ့ပြည်တွင်းမှာဖြစ်နေတဲ့အခြေအနေကြောင့်မလို့အခုလိုဈေးနှုန်းအပြောင်းအလဲတွေဖြစ်ပေါ်နေတာလို့ရွှေလုံငန်းရှင်တွေကပြောပါတယ်ဈေးကွက်ထက်မှာရွှေအယောင်းဝယ်မထွက်သလိုပစ္စည်းလည်းပြတ်နေပေမဲ့ထွက်ပေါ်နေတဲ့သတင်းတွေကြောင့်ရွှေဈေးတွေတက်လာတာဖြစ်တယ်လို့ရောင်းတိုင်းရွှေလုံငန်းရှင်များသင်းဥက္ကဋ္ဌဦးမျိုးမြင့်က VOA ကိုပြောပါတယ်ဒါကမြန်မာရွှေဈေးကွက်မှာပထမဆုံးအကြိမ်78သိန်းကိုကျော်လာတာဖြစ်တယ်လို့သူကပြောပါတယ
်ဆိုင်ကြီးတွေကလည်းသူတို့78သိန်းရောက်ကွက်တယ်နောက်ဈေးကွက်ထက်မှာလည်းဒီနေ့ကဟိုကောလာဟလအကြောင်းလူရဖြစ်ဖို့ဒီကနေ့ရေးတဲ့ခံကြတော့ဗမာငွေကိုဘူးကမကြိုင်ရတော့ဗမာငွေအစားကိုဒေါ်လာပဲရရဒီရွှေပဲရရအတင်းလိုက်ဝင်နေကြတော့တာပဲဒါရွှေစပိုင်းမှာအမြင့်ဆုံးပါပဲအဲ့တော့ဥုံရောက်တဲ့ဈေးပါပဲ
ဈေးကွက်မှာရွှေတစ်ကျပ်သား78သိန်းနဲ့ပေါင်နေပေမဲ့ပစ္စည်းပြတ်လက်ပြီးတော့ရောင်းအောင်မရှိသလောက်ဖြစ်နေတဲ့အခြေအနေပါရန်ကုန်တိုင်းရွှေလုံငန်းရှင်များအသင်းမှာတော့မှအကယ်ဒမီအခောက်ရွှေ30သားအပိုင်း45ပိုင်းပဲဒီကနေ့အရောင်းဝယ်ဖြစ်ခဲ့တယ်လို့ပြောပါတယ်လုံငန်းရှင်တွေကဗဟုပန်ရဲ့ဒေါ်လာရောင်းချမှုအခြေအနေပေါ်မှာမပြတ်ဆောင့်ကြည့်လို့ရှိပါတယ်။ဗဟုပန်ကပြီးခဲ့တဲ့တစ်ပတ်တုန်းကအမေရိကန်ဒေါ်လာကိုထုတ်မယောင်းချတာကြောင့်လည်းတချို့ကရွှေဘက်ကိုလှည့်ပြီးတော့ဝယ်ယူလာကြတာဖြစ်ပါတယ်။လုံငန်းလေပတ်ဖို့ဝယ်ယူတာထက်တူးချင်းဝယ်လို့အကြောင်းရုတ်တရက်ဈေးတက်လာတာဖြစ်နိုင်တဲ့အကြောင်းရွှေဈေးကွက်အကြံပေးလုပ်ငန်းတစ်ခုရဲ့တာဝန်ခံက VOA ကိုပြောပါတယ
်။သူကြီးကတော့လက်ရှိ16ပေါင်းသွားတာလို့ဘူး။ဒီလိုရပါတော့မနေရာမှာကျွန်တော်တို့ဆက်ခော့3000 4000လောက်ပဲရှိတာမနေရာ။ဒီကတော့သူသားပြဝယ်လို့ဝယ်လိုက်လို့ပါဘုံမယုံတာနဲ့သူသားဒီမြန်မာငွေပေါ်ယုံကြည်ဖို့အားနေတော့ဘုံတော့ဒေါ်လာနဲ့ရှိပေါ်ဝယ်လိုက်တာလို့ဒီကတိုးတာပါအပါပြည့်ရတယ်အဲ့လာမှမသိတာဟုတ်ဘူးလေစီနေရမတည်ရတဲ့ဟာကြတော့မြန်မာငွေဖောင်းမှဆိုတော့ဖောက်ပွားမဲ့ဟာကိုသူစိတ်ရတဲ့အတွက်ဒီကတော့ဒီအူးရှင်းရပါဘုံတော့ဒီလက်ကြီးသမားတွေလည်းဝယ်ဘုံတော့ဝယ်ရှိကြရဲရှိလား
ရွှေစည်းထိချုပ်နေအောင်ရန်ကုန်နဲ့မန္တလေးကဝလူအားများတဲ့ရွှေဆိုင်ကြီးတွေကိုလက်ထဲပစ္စည်းရှိတော့မှအရောင်းဝယ်လုပ်ကြဖို့လုပ်ငန်းလုပ်မဲ့ဗဒိန်သမားတွေကိုပဲရွှေကိုရောင်းချပေးဖို့ရောင်းတဲ့အခါမှာလဲငါးချက်သားဆယ်ချက်သားပဲအများဆုံးသတ်မှတ်ပြီးတော့ရောင်းချပေးဖို့မြစ်တာရဲခံထားတဲ့အကြောင်းရွှေလုပ်ငန်းရှင်များသင်တာဝန်ရှိသူတွေက VOA ကိုပြောပါတယ်အခုလိုရွှေစည်းတက်နေတယ်လို့ပဲဒေါ်လာဈေးကလည်းအနည်းငယ်မြင့်တက်လာပါတယ်ဘူဘန်ကတရားဝင်သတ်မှတ်ထားတဲ့ဈေးနှုန်းကတော့မနေ့ကဈေးကွက်ပိတ်ချိန်ဈေးနဲ့တိတ်မကွာပဲနဲ့အနည်းငယ်တက်ပြီးတော့ဒီနေ့မှာတော့ဒေါ်လာကို1918ကျပ်ပဲဈေးပေါက်ပါတယ်အစကခွင့်ပြုချက်နဲ့ရောင်းတဲ့တရားဝင်ကောင်တာတွေမှာလည်းဒေါ်လာကို1925ကျပ်ဝင်းကျင်ဈေးရှိပါတယ်။ဒါပေမဲ့လို့ပြင်ပပေါက်ခူဈေးမှာတော့ဒေါ်လာကို1880ကျပ်ကျော်ထိကိုဈေးဖြစ်ခဲ့ပါတယ်ခင်ဗျာ
။ဒါကတော့မြန်မာနိုင်ငံတဝန်းလက်နက်ကိုင်တိုက်ခိုက်မှုတွေဖြစ်လာမှကိုစိုးရိမ်မှုတွေရှိနေတဲ့အချိန်မှာပဲရွှေစည်းနဲ့ဒေါ်လာစည်းတွေတက်သွားတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုသားညူပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့ညရေဒီယိုအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျမတို့ရဲ့အစီအစဉ်တွေကိုတော့ည10:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်။မကြာခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဘက်မှာတော့အမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ရေးဝန်ကြီးကိုဆက်သွယ်မေးမြန်းထားတဲ့အင်္ဂါညစကဝိုင်းနဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မတွေကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ပါရှင်။
VOA American တန်ရဲ့ရုပ်သံနဲ့ဗီဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖန်ယူမှုနဲ့ line to meter တို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နေလန်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နေလန်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆောင်မှာ application ရယူနိုင်ပါတယ်နော် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့ September 9ရက်အင်္ဂါနေ့ညမြန်မာဘာသာရေဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ31 32နဲ့58တို့ကနေရုပ်သံနဲ့ပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယပိုင်းနိုင်ရွက်မှာတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ရေးဝန်ကြီးနဲ့ VOA ဆက်သွယ်မြေမြန်ချက်တွေကိုထုတ်လွှင့်ပေးသွားပါမယ်။အခုအရင်ဆုံးကတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုတင်ပြပေးပါမယ်ရှင်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာဟာရီကိန်းအိုက်ဒါမုန်တိုင်းကြောင့်နယူးယောက်နဲ့နယူးဂျာစီပြည်နယ်ကပျက်စီးဆုံးရှုံးမှုတွေကိုသွားရောက်ကြည့်ရှုဖို့ရှိနေပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကလူအီစီယာနာပြည်နယ်မှာစတင်တိုက်ခတ်ခဲ့တဲ့မုန်တိုင်းဟာအမေရိကအရှေ့ဘက်ကမ်းရိုးတန်းဒေသတွေအထိရောက်လာပြီးလေဆင်နှာမောင်းတွေလည်းဖြစ်ပေါ်ခဲ့တာကြောင့်လူတွေအသက်ဆုံးရှုံးခဲ့ရတယ်လို့တန်းနဲ့ချီတဲ့အမေရိကန်တွေအတွက်လျှက်စစ်မှုတွေလည်းပြတ်တောက်ကုန်ပါတယ်။ VOA သတင်းတော် Irish Arabasari ပေးပို့တဲ့သတင်းကိုတော့ကိုဟောင်းကတင်ပြပေးပါမယ်ရှင်။
ဒီအနေနဲ့ညချစီမှာမုန်တိုင်းအပြီးပျက်စီးရရှင်းလင်းနေပါတယ်။လွန်ခဲ့တဲ့သတင်းပတ်တွင်ဟာရီကိန်းမုန်တိုင်းအိုင်ဂါဟာအမေရိကန်တောင်ဘက်ကလူအီစီယာနာပြည်နယ်ကိုဝင်ရောက်ခဲ့တာကြောင့်သတင်းပတ်အချို့ကြားနိုင်တဲ့လျှက်စစ်တားပြတ်တောက်မှုတွေနဲ့လည်းရင်ဆိုင်နေရတာပါ။2005ခုနှစ်ကလူအီစီယာနာမှာဝင်ရောက်ခဲ့တဲ့ဟာရီကိန်းကက်ထရီနာမုန်တိုင်းအပြီး16နှစ်တာကာလမှာပြည်ထောင်စုအစိုးရက 14.5 ဘီလီယံသုံးဆွဲပြီးနောက်ထပ်အဲ့ဒီလိုအခြေအနေဆူဆူရွရွမဖြစ်အောင်တာတမန်တွေတည်ဆောက်ခဲ့ပါတယ်
To date, we've also provided $100 million in direct assistance.
Louisiana ပြည်နယ်မှာနေထိုင်သူတွေအတွက်ဒဏ်ရာအကူအညီဒေါ်လာ300ချပေးထားပါပြီ။ဒေါ်လာ900စီအားလုံးရဲ့ဘဏ်အကောင့်တွေထဲကိုထည့်ပေးသွားမှာဖြစ်တာကြောင့်လိုအပ်တာတွေအတွက်ချက်ချင်းသုံးစွဲနိုင်ပါပါ။
ရာဒီဥရုဖောက်ပြန်မှုကြောင့်တပုန်တွေအပူချိန်ပုံမြင်မလာပြီးအခုလိုမုန်တိုင်းကြီးတွေထပ်ဝင်ရောက်နိုင်ကြောင်းသိပ္ပံပညာရှင်တွေကသတိပေးထားပါတယ
်။ These once in a century storms are starting to come.
ရာဇူတွေအတွင်းခုလိုကြီးကြီးမားမားတိုက်ခဲ့တဲ့မုန်တိုင်းကြီးတွေဟာတနည်းချားဆိုသလိုဝင်ရောက်လာပါပြီ။ဒီမုန်တိုင်းကြီးတွေဟာအရွယ်စားကြီးသလိုအင်အားပြင့်ထန်လာကြောင်းထိခိုက်ပျက်စီးမှုတွေလည်းပိုဖြစ်ပါလေ။နယူးယောက်၊နယူးဂျာစီ၊ပင်ဆယ်ဗေးနီးယားပြည်နယ်တွေကိုကြည့်မဲ့ဆိုရင်ရာဇူတွေဖောက်ပြန်မှုရဲ့ကျိုးဆက်တွေကိုတွေ့ရမှာဖြစ်တာကြောင့်လဲဒီကိစ္စကိုဂရင်တွေဖို့အစိုးရအနေနဲ့ကြိုးပမ်းသွားပါမယ်။
အခုခါမှာတော့တက်စီဆိုင်တွေမှာလူရန်ရှိအတော်ကြာဆောင်ခိုင်းပြီးမှဝယ်ယူနေရပါတယ်။တန်းနဲ့ချီတဲ့သူတွေဟာလျှက်စစ်မီမရလို့မိဇက်တွေလည်းသုံးနေရပါတယ်။ဒါပေမဲ့လည်းပြည်နယ်အတွက်အထောက်အကူတွေပိုလိုအပ်နေကြောင်းထောက်ပြပါရယ်
။ The federal partners have been there. And so I compliment the federal partners and
federal agency အားလုံးအဲ့ဒီမှာရှိနေတာကြောင့်သူတို့အားလုံးကိုကျေးဇူးတင်ချီးကျူးပြောကြားလိုပါတယ်။ဒါပေမဲ့ဓာတ်စီလျှက်စစ်နဲ့အိုးအိမ်ပြန်လည်ထူထောင်ရေးစတာတွေအတွက်လိုအပ်နေသလိုရေရှည်အတွက်လိုအပ်တဲ့အခြေခံအဆောက်အုံတွေပြန်တည်ဆောက်ဖို့ပါတီကြီးနှစ်ရက်လုံးကဥပဒေပြဋ္ဌာန်းပေးဖို့လည်းလိုပါတယ်။နောက်တစ်ခုကစက်တင်ဘာလ29ရက်နေ့အထိမီးပြန်ရမှာမဟုတ်ဘူးလို့အကြောင်းကြားခံထားရသူတွေကိုချင်းနေရီပိုကောင်းလာပါပြီဆိုပြီးပြောဆိုနှိမ့်သိတာကလည်းအပေါ်ယံတက်တက်ဖြစ်နေပါတယ
်ဟာရီကိန်းအိုက်ဒါလူအီစီယာနာကနေမြောက်ပိုင်းပြည်နယ်တွေကိုဖြတ်သန်းတက်ခဲ့ရလမ်းတစ်လျှောက်မှာလူပေါင်း၄ဒါဇင်ထက်မနည်းတည်ဆုံးခဲ့ပြီးနယူးယောက်နယူးဂျာစီပင်ဆယ်ဗေးနီးယားပြည်နယ်တွေမှာလည်းရေကြီးရေလျှံတာတွေရင်ဆိုင်နေရပါတယ
် Manuel is crazy right now like it's a lot of people
မန်ဗေးမှာအပြက်စီးတော်တော်များပါတယ်ဒီမှာနေကြသူတွေအတော်များများကလည်းအလုတ်တကယ်လောက်ကြတဲ့လူတွေပါတယောက်နဲ့တယောက်လည်းလူအပ်တာကူညီကြပါတယ်။မုန်တိုင်းကရုတ်တရက်ပေါ်လာတာဆိုတော့ဘယ်သူမှပြင်ဆင်ချိန်မရလိုက်ပါဘူး။
အိုက်ဒါမုန်တိုင်းကြောင့်သူ့ရဲ့လုပ်ငန်းသုံးမော်တော်ကားရေမြုပ်ခဲ့တယ်လို့နေအိမ်တွင်းကိုလည်း၄မီတာခွဲအမြင့်အထိရေဝင်ခဲ့ပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုအောင်တင်ဆက်ပေးခဲ့တာပါရှင်။စက်တင်ဘာလ9ရက်အင်္ဂါညရေဒီယိုစီစဉ်ဒီကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတော့ကြားခါလာအမျိုးသားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးနဲ့ VOA တည်တံ့မြေမြန်ချတာကိုတင်ဆက်ပေးပါမယ်ရှင်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပိတ်တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့
VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရဲအပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝင်ဆောင်မှုများဆိုရဲကောင်းစင်နဲ့နေ့စဉ် email သတင်းလွှာဆိုရဲစာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းလွှာတောင်းယူနိုင်ပါတယ်။နောက်ဒီနေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်းပြည်ဝင်မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။ VOA ကိုကြည့်ရှုနားဆင်ပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျမတို့ရဲ့ဒီအင်္ဂါညရေဒီယိုအစီအစဉ်တွေကိုည10:00အထိဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်ရှင်။အခုဆက်ပြီးတော့အင်္ဂါညစကဝိုင်းကိုတင်ဆက်ပေးမှာပါ။ကျောင်းကာလအမျိုးသားညီညွတ်ရေးအစိုးရ NUG ကပြည်သူတော်လှန်ရေးစတင်ပြီလို့ကြေညာလိုက်ပြီးတဲ့နောက်လာမယ့်ရက်တွေသတင်းပတ်တွေအတွင်းဘာတွေဖြစ်လာဖို့မျှော်လင့်နိုင်ပါလဲ။ဒီကြေညာချက်ကြောင့်စိုးရင်စိတ်ဝင်နေကြတဲ့လူထုအထွတ်ရော NUG ကဘယ်လိုသတင်းစကားပါထားပါသလဲဆိုတာနဲ့လေးလကြာဖြစ်ခဲ့ရက်စဲရေးအာဆီယံအထူးတန်တမာရဲ့ပန်ကြားချက်အပေါ် NUG ကာကွယ်ရေးဝန်ကြီးဦးရီမွန်ကဘယ်လိုတုံ့ပြန်ထားသလဲဆိုတာတွေအပါအဝင် NUG ရဲ့ဒီကနေ့ကြေညာချက်နဲ့ပတ်သက်လို့ NUG ကာကွယ်ရေးဝန်ကြီးဦးရီမွန်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဝန်ကြီးဦးရီမွန် VOA နဲ့ဒီနေ့လိုမျိုးမှာဆက်သွယ်မေးမြန်းဝင်ပြုတဲ့အတွက်သူပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါကျွန်တော်တို့ကလည်းဒီနေ့စပြီးဆင်နွှဲတဲ့ပြည်သူဒေါ်လာရေးနေ့မှာ VOA နဲ့စကားပြောခွင့်ရတဲ့အတွက်အထူးကိုယ်ယူပါရစေဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဆိုတော့ဒီဝန်ကြီးကပြောသွားတဲ့ပြည်သူဒေါ်လာရေးဆိုတာနဲ့ပဲကျွန်တော်စလိုက်ပါမယ်။မကြာခင်အချိန်ပိုင်းတွင်းကပဲဒီဂျာကာလာမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ယာယီသမရဒူဝါလက်ရှိလကနေပြီးတော့ကြေညာသွားပါတယ်။နော်ဆရာနာရှင်စန့်ကျင်ပြည်သူလူထုရဲ့ခုခံစစ်စတင်ပြီးပြည်သူဒေါ်လာရေးလို့လည်းပဲကျမတို့တားပါရခုနကဝင်ကြီးပြောသွားတဲ့အတိုင်းပဲဆိုတော့ကျွန်တော်ဒီနေ့မှရှင်းရှင်းလင်းလင်းပြလိုက်ချင်တာကဒါဟာ NUG အနေနဲ့စစ်ကောင်စီကိုစစ်ကြေညာလိုက်တာလို့ပြောလို့ရပါပြီခင်ဗျာ
ဒီနေ့ကဒါကျွန်တော်တို့ပြည်သူတော်လှန်ရေးနေ့စတင်ပြီဆိုတာကိုကျွန်တော်တို့ဒါတရားဝင်ထုတ်ဖော်ပြောလိုက်တာပါအဲ့တော့ရည်ရွယ်ချက်ကတော့ဒီနေ့ကစပြီးတော့တနိုင်ငံလုံးအတိုင်းအတာအနေနဲ့ကျွန်တော်တို့ပြည်သူကာကွယ်ရေးတပ်မတော်သားတွေပြည်သူ့ကာကွယ်ရေးအဖွဲ့တွေအထူးတပ်ဖွဲ့တွေနောက်ကျွန်တော်တို့မဟာမိတ်တွေအနေနဲ့ဒါအားလုံးပေါ့ကျွန်တော်တို့ပြည်ပြိုင်နဲ့ဟန်ချဲညီညီနဲ့တိုက်ပွဲဝင်ကြဖို့ဆိုပြီးတော့တက်လာနှိုးဆော်လိုက်တဲ့သဘောပါပဲပြောရင်ဒီနေ့ကပြည်သူ့တော်လှန်ရေးနေ့စပြီအဲ့တော့ဒီနေ့ကစပြီးတော့မှကျွန်တော်တို့အားလုံးရေကုန်ရေကန်းပေါ့ဒီပြည်သူ့တော်လှန်ရေးကိုဆင်နွှဲဖို့အတွက်ကျွန်တော်တို့အစပြုကြစို့ဆိုပြီးတော့ဒီလိုတိုက်တွန်းတော့ဒီတော်လိုင်းတလကြမလားတစ်နှစ်ကြမလားဒါတော့ကျွန်တော်တို့ဘယ်သူမှမပြောနိုင်ဘူးသို့တော့ပြည်သူတွေကတော့ကိုယ့်ရဲ့ပြတ်သားတဲ့တန်ဋိဌာန်နဲ့ဒီတော်လိုင်းကိုစပြီဆိုတာကျွန်တော်တို့စစ်ကောင်စီကိုရောကျွန်တော်တို့ကိုယ့်ပြည်သူတွေကိုရောနိုင်ငံတကာကိုရောမျိုးသားညီညွတ်ရေးဆိုရအနေနဲ့ဒီနေ့ထုတ်ပေါ်အတည်ပြုကြေညာလိုက်တယ်လို့ပြောလို့ရပါတယ
်ဟုတ်ကဲ့ပြောရရင်တော့မကြသေးခင်သတင်းပတ်တွေလာပိုင်းတွင်ကအများပြောနေကြတဲ့ဒီ day ပေါ့လေအခုတော့ဒီ day လို့အားလုံးကကင်မွန်းတက်ပြီးပြောနေကြတာပေါ့ဆိုတော့အခုက2021ခုနှစ်စက်တင်ဘာလ9ရက်နေ့ပေါ့နော်ဒီ9ရက်နေ့ကိုဒါဝန်ကြီးတို့ပြည်သူတော်လှန်ရေးစတင်ပြီဆိုပြီးတော့ကြေညာတယ်ဒီနေ့အဖြစ်ဒီနေ့ကိုပေါ့စက်တင်ဘာလ9ရက်နေ့ကိုကြေညာမယ်သတ်မှတ်တဲ့ထူးခြားချက်တခုများရှိပါလားဝန်ကြီ
းဟုတ်ကဲ့ဒါကတော့ကျွန်တော်တို့ရဲ့ထိုက်တဲ့ပြင်ဆင်မှုများဆင်သင့်ဖြစ်တဲ့နေ့လို့ပဲကျွန်တော်အယူပါတယ်အဲ့တော့ကျွန်တော်တို့ဘက်ကထိုက်တဲ့နဲ့ပြင်ဆင်မှုအစဉ်သင့်ဖြစ်ပြီဆိုတဲ့အချိန်မှာဒီဒေါ်လာရေးကိုတပြီလုံးတိုင်းတာအနေနဲ့ဆင်နွှဲကြမယ်ဆိုပြီးတော့ဒါကျွန်တော်တို့အတိပေးတာဖြစ်ပါတယ
်ဟုတ်ကဲ့ဒူယာယီသမရာကြီးရဲ့ကြေညာချက်ထဲမှာလည်းပဲကျွန်တော်ကြားလိုက်တာရှိပါတယ်ဒီ PDF တွေကိုပြောထားတဲ့စကားရှိပါတယ်နောက်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကိုပြောကြားထားတဲ့စကားရှိပါတယ်ဆိုတော့ကဒီလိုကြီးညာဖို့အတွက်ဟလာတန်ဟန်တာနဲ့ကိုင်အဖွဲ့အစည်းအသီးသီးတခါဒေသသီးသီးမှရှိနေတဲ့ဒီကောက်ခွေးအဖွဲ့တွေပေါ့လေ PDF အဖွဲ့တွေကျွန်တော်တို့သက်ဆိုင်ရာဒေသတွေမှာရှိကြတဲ့အဖွဲ့တွေနဲ့ရောဝန်ကြီးတို့အနေနဲ့ကြိုတင်ပြီးတော့တိတိကျကျညှိနှိုင်းခဲ့ကြရပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒါရပောင်းများစွာညှိနှိုင်းမှုတွေဆောင်ရွက်ပြီးမှဒီနေ့ကိုကျွန်တော်တို့ထုတ်ဖော်ကြည့်ဖြစ်ပါတယ်အဲ့တော့ဆရာရှိမှမိခဲ့တဲ့မိကုန်းပေါ့ NUG ကစိတ်ကြင်ညာသလားဆိုတော့ပြောမယ်ဆိုရင်ဒါ NUG အနေနဲ့ဖြစ်ဖြစ်ပြည်သူတွေအနေနဲ့ဖြစ်ဖြစ်ခုခံတွန်းလှန်တဲ့စိတ်ကိုဆင်နွှဲရတာပါအဲ့တော့မှန်တကယ်စိတ်ကြင်ညာတဲ့သူကတော့ဒါစိတ်ကောင်းတည်ပေါ့အဲ့တော့ဒီမိုကရေစီနည်းကြပြည်သူကရွေးကောက်တင်မြောက်ထားတဲ့ပြည်သူအစိုးရစီကနေပြီးတော့အာဏာကိုအဓမ္မဒီနဲ့ကျွန်တော်တို့သိမ်းယူလိုက်တယ်ဆိုတာကပြောမယ်ဆိုရင်ဒါပြည်သူကိုစစ်ကောင်စီစစ်အုပ်စုကစစ်ကြင်ညာတယ်လို့ပဲကျွန်တော်ပြောရမှာတော့ဒီဆက်အာဏာသိမ်းမှုတွေကိုစစ်အာဏာသိမ်းမှုကိုပြည်သူတွေကဒါအမှန်ငြိမ်းချမ်းတဲ့နှီးပေါင်းစုံနဲ့ဒါကျွန်တော်တို့ရှေ့မှာဆန့်ကျင်တော့ပေါ်ပြခဲ့ကြတယ်သို့တော့စစ်ကောင်စီကပြည်သူကိုဘယ်လမ်းကိုတွန်းပို့ခဲ့တယ်လဲဆိုတော့ရာလည်းနဲ့ကင်ဆွဲပြီးတော့မှခုကံတိုက်ဖြစ်ရမယ်ဆိုတဲ့လမ်းကိုတွန်းပို့လိုက်တယ်လို့ပြောရမှာ။ဘာကြောင့်လဲစစ်ကောင်စီကပြည်သူတွေရဲ့ငြိမ်းချမ်းစွာပေါ်ထုတ်မှုဆန္ဒနော်ပေါ်ပြမှုတွေကိုနည်းနည်းမှအတိမမပြုတ်ပဲနဲ့သူနားလေတဲ့အင်အားသုံးကြမ်းဖက်တဲ့ဖြည့်ရှင်းနေနဲ့ပဲတစ်လျှောက်လုံးကင်ဆွဲခဲ့တဲ့တွေ့ဒီခုကံတွန်းလှန်စစ်ဆိုတာကပြည်သူတွေရွေးချယ်တဲ့လမ်းမဟုတ်ဘူးပေါ့ဗျာ။စစ်ကောင်စီကတွန်းပို့တဲ့လမ်းဖြစ်တယ်အဲ့တော့စစ်ကောင်စီစစ်ကြင်ညာတဲ့အချိန်ကစပြီးတော့ပြည်သူတွေကနီလန်ပေါင်းစုံနဲ့ဒီအာဏာသိမ်းမှုကိုဆန့်ကျင်ခဲ့ရမှာဒီအချိန်မှာတော့တနိုင်ငံလုံးလှဲနေလျောင်းမြင်းဆောင်မကြမ်းဘူးနော်ကျွန်တော်တို့ဒီမြန်မာစကားအတိုင်းပဲနီလန်စုံနဲ့ဒီထဲမှာရာလည်းနဲ့ကင်ဆွဲပြီးတော့ခုကံတွန်းလှန်တဲ့နီးပါဝင်လို့အခြားနီလန်ပေါင်းစုံနဲ့လည်းကျွန်တော်တို့ဒီနေ့ကစပြီးတော့မှရေကုန်ရေကန်ပြင်းပြင်းထန်ထန်ကျွန်တော်တို့တွန်းလာစေဒေါ်လာစစ်ကိုဆင်ခွဲတော့မှာဖြစ်တယ်လို့ပဲကျွန်တော်ပြောချင်ပါတ
ယ်။ဟုတ်ကဲ့ရေကုန်ရေကန်ပြင်းပြင်းထန်ထန်ဆိုတဲ့စကားကျွန်တော်မှတ်သားမိပါတယ်။ဆိုတော့ကအခုရှေ့လာမဲ့ရပိုင်းတွေသတင်းပတ်တွေအတွင်းမှာလူလူအနေနဲ့ဘာကိုများမျှော်လင့်လို့ရပါမလဲခင်ဗျာ။ဘာတွေဖြစ်လာနိုင်ချေရှိပါသလဲ
။ဟုတ်ကဲ့ဒီနေ့သမရာကြီးရဲ့ကျွန်တော်တို့အရေးပေါ်မိန့်ခွန်းကိုတော့ပြည်သူအားလုံးအထူးယူဆိုင်ပြီးတော့မှအားထောက်မှတ်သားစေချင်တယ်လို့ဒီအချက်ကိုတော့ကျွန်တော်ပြောလိုပါတယ်အဲ့တော့ဒီရေဘော်မိန်ကုန်းထဲမှာပြည်သူလူထုများနဲ့ပတ်သက်ပြီးတော့တိုက်တွန်းချက်နှိုးဆော်ချက်တွေလည်းကျွန်တော်ဒီနေ့ပြန်ပြပါဝင်ပါတယ်အဲ့တော့ဒီအချိန်မှာနော်သမားကြီးရဲ့မိန်ကုန်းကိုကျွန်တော်တို့ပြန်ကြည့်ရင်ပြည်သူတွေအားလုံးဒီအချိန်ကစပြီးတော့မှမလိုအပ်ဘဲနဲ့နော်ခီဝေးသွားလာတာတွေမလုပ်ကြဘူးခုမိသားစုအတွက်လိုအပ်မဲ့ရိခာစေဝါစသဖြင့်ဒါတွေစုထားကြဖို့ပြည်သူ့ကော်မတီတမတော်နဲ့မဟာမိတ်တွေကိုလည်းပြည်သူ့အနေနဲ့ဟိုဖြစ်နိုင်သမျှနော်အားပေးကူညီဆောက်ရှောက်ပေးကြဖို့အဲရန်သူစစ်ကောင်စီရဲ့တပ်တွေရဲ့လှုပ်ရှားမှုနဲ့ပတ်သက်တဲ့သတင်းတွေကိုလည်းကျွန်တော်တို့ဒီ PDF နဲ့မဟာမိတ်များကိုအချိန်မီပေးဖို့ကြဖို့စတဲ့တိုက်တွန်းနှိုးဆော်ချက်တွေပါပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီဒေါ်လာစင်မှာဒီကျွန်တော်တို့ရတားပြည်သူတွေထိခိုက်မှုအနည်းဆုံးဖြစ်အောင်စီမံဆောင်ရွက်သွားမှလည်းဖြစ်သလိုပြည်သူတွေကိုယ်တိုင်ကလည်းတကယ်သတိဝရိယရှိရှိနဲ့ဒီချိန်ကစပြီးတော့မှအသွာလာအနေထိုင်ပေါ့ဒါကိုကျွန်တော်တို့အတိပြုပြီးတော့စဉ်းချင်းရင်းနဲ့နော်ကိုယ်တိုင်လည်းကျွန်တော်တို့ဒါလူကြတဲ့အတိပေါ့အစဉ်သိရှိကြဖို့ဒါကိုဒီလို့ဆိုကြတိုက်တွန်းချက်တွေသမ္မတကြီးရဲ့မိန့်ခွန်းမှာပါဝင
်ဟုတ်ကဲ့ကုနာဦးညိပြောတာထဲမှာပါပါတယ်ရတားပြည်သူတွေထိခိုက်မှုအ ਨੇ စုံဖြစ်အောင်ဆိုတဲ့အခါကျတော့ဟလာပြောရရင်တော့စစ်ပွဲဖြစ်ပြီးတိုက်ကြခိုက်ကြပြီဆိုရင်ရတားပြည်သူတွေရဲ့ထိခိုက်မှုဆိုတာကအနည်းနဲ့များဆိုသလိုရှိမယ်ဆိုတာဒါဘလို့မှခြံထားလို့ရှောင်ထားလို့မေ့ထားလို့ရတဲ့ကိစ္စမဟုတ်ပါဘူးဆိုတော့ဒီကနေ့သမရာကြီးရဲ့ကြေညာချက်ထွက်ပြီးတဲ့နောက်မှာဟလာတိုက်ပွဲတွေဖြစ်လာတော့မယ်ဒီထက်ပိုပြီးတော့ပြင်းထန်လာတော့မယ်ဆိုတဲ့အခြေအနေကိုကြုံမြင်ပြီးတော့ဆိုရင်တော့ကရောက်နေမယ်လူလူလည်းရှိမယ်လို့ကျွန်တော်ခန့်မှန်းမိပါတယ်အဲ့ဒီလူတွေအပေါ်နဲ့ပတ်သက်လို့ရောအဲ့ဒီလူတွေကိုရောဝင်ကြီးနေနေဘယ်လိုသတင်းစကားမျိုးများပြောချင်ပါလဲခင်ဗ
ျဟုတ်ကဲ့အဲ့တော့ပြည်သူတွေမှာလည်းဒါတူးချင်းရဲ့ပါဝင်နိုင်မှုဆွမ်းဆောင်နိုင်မှုဆိုတာကတော့တူးနဲ့တူးတော့ကွာချားနိုင်တယ်အဲ့တော့ဒီတော်လိုင်းရေးဟာပြည်သူတော်လိုင်းရေးဖြစ်တယ်ဒီစစ်အုပ်စုပေါ်မှာပြည်သူတွေရဲ့ပြည်သက်အောင်ပွဲကိုရယူရမယ်လူရှာမှုလည်းဖြစ်တယ်ဆိုတော့ပြည်သူတူးချင်းကလည်းကိုကြရခံကန်အားကိုတော့ကျွန်တော်တို့ပ ါဝင်ဖို့အတွက်အစဉ်နဲ့ရှိစီပြင်တာဖြစ်ပါတယ်။အချိန်ထဲမှာပဲကျွန်တော်တို့ဒီတာမန်ရတပ်ပြည်သူတွေအနေနဲ့လည်းနော်ကျွန်တော်တို့လူုံမှုရှိအောင်သမ္မတကြီးမိန့်ခေါ်မှာပေါ်ပြထားတဲ့အတိုင်းဒီချိန်မှာတော့လူချင်းရဲ့လုံခြုံမှုကိုလည်းမိမိကိုယ်တိုင်လည်းတာဝန်ယူပြီးတော့စောင့်ရှောက်ပေးဖို့တော့တာဝန်အဲ့တော့ညမှာ
ဟုတ်ကဲ့အခုဝကြီးတို့ဒီပြည်သူတော်လှန်ရေးစတင်ပြီဆိုပြီးတင်ထားတဲ့ရက်ကဟာလာပြီးခဲ့တဲ့ရက်ပိုင်းကပေါ့လေဒီမြန်မာအရေးအာဆီယံအထူးတန်တမန် RUNU Soft ကနေပြီးတော့လီလာကြအပြစ်ခတ်ရစဲထားဖို့လူသားဆန္ဒမှုကူညီတွေပေးဖို့တဲ့လီလာကြအပြစ်ခတ်ရစဲထားဖို့ဆိုပြီးတော့ဟာလာအဓိကပြင်စစ်ကောင်စီကိုပြောတဲ့တိုက်တွန်းတဲ့တောင်းဆိုတဲ့ကျန်တဲ့နည်းနည်းတိုက်ဆိုင်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲသူကလည်းတောင်းဆိုထားတာပါဒါရီလိုမျိုးအာဆီယံအထူးတန်တမန်ကလီလာကြအပြစ်ခတ်ရစဲထားပါလို့ပြောထားတဲ့အပေါ်မှာရောဝန်ကြီးတို့ NUG နေနဲ့ဘယ်လိုသဘောထားရှိပါလဲခင်ဗ
ျဟုတ်ကဲ့အဲ့တော့ဒီကိစ္စကိုတော့ NUG သဘောထားဆိုတာတက်ပေါ့ကျွန်တော်သဘောထားကိုပြောချင်ပါတယ
်ဟုတ်ကဲ့
အဲ့တော့နိုင်ငံတကာအနေနဲ့ကတော့ဒီမြမရေးမြမပဂတိရှိတရားကိုတော့ကျွန်တော်တို့နားလည်သဘောပေါက်အောင်ကြိုးစားကြဖို့လည်းလိုအပ်လိမ့်မယ်လို့ပြောပါတယ်အဲ့တော့မြမဒီမှာနှစ်ပေါင်းများစွာပူကြဆူးမိုးနေတဲ့စစ်အုပ်စုကိုချောမောဖြောင်းပြရုံနဲ့ရမယ်လို့တော့ကျွန်တော်ဘယ်လိုမှမထင်မှတ်တယ်ဘူးပေါ့ဗျာဒါအတော့ကျွန်တော်တို့နိုင်ငံတကာအနေနဲ့သူယူပြည်တွင်နဲ့အိဆာအဲ့တော့စေအိုစုကသူတို့နားလဲတာကအင်အားသုံးပြီးကြံဖက်တဲ့နည်းဒီနည်းနဲ့ပဲဒီနိုင်ငံကိုလည်းနှစ်ပေါင်းများစွာပူကြဆိုးမှုနေတဲ့အခြေအဲ့တော့ခုຫນွေဦးတော်လိုင်းဤကာလဆိုလို့ရှိရင်သူတို့ရဲ့ကြံဖက်မှုပါအင်မတန်ကုန်တော့ကဘာကလည်းတည်နေတဲ့ကိစ္စဒီသာထင်ရှားတဲ့ကိစ္စအဲ့တော့ဒီအချိန်လေးမှာပြည်သူတွေဘာကြောင့်ဒီခုကစစ်ကိုနော်ဆင်နွှဲကြရသလဲဆိုတာနိုင်ငံတကာအနေနဲ့နားလည်ဖို့တင်တယ်လို့ကျွန်တော်ဟင်ဒီအချိန်မှာမြန်မာပြည်သူတွေရဲ့ခုကတွန်းလှန်စစ်ကိုနိုင်ငံတကာအနေနဲ့လည်းဖြစ်နိုင်သမျှအားပေးကူညီဖို့တင်တယ်လို့ကျွန်တော်လည်းတိုက်တွန်းနေပ
ါဒီအာဆီယံအထူးတန်တမန်ကဝန်ကြီးတို့ကိုဆက်သွယ်လာတာမျိုးရှိပါသလားဝန်ကြီး
ဟုတ်ကဲ့ကျွန်တော်တို့ NUG ရဲ့နိုင်ငံခြားရေးဘက်ကတော့ဆက်သွယ်ပြောဆိုတာတွေရှိတယ်လို့ကျွန်တော်သိရပါတယ
်။ဟုတ်ကဲ့တစ်ဆက်တည်းမှာပဲအခုလိုမျိုးဟလာဒီဆီယနာရှင်စန့်ကြီးပြည်သူလူထုရဲ့ခုခံစစ်ပွဲစတင်ပြီလို့ကြေညာလိုက်တာဒီစစ်ကောင်စီနဲ့ NUG နဲ့ဂျာမာဆွေးနွေးပြောဆိုမှုဟလာစီဇာဘဝဖြစ်ဖြစ်ညှိနှိုင်းဘဝဖြစ်ဖြစ်လက်ရှိတက်တဲ့ကိုဖြစ်ရှင်းမှုဘဝဖြစ်ဖြစ်အဲ့လိုမျိုးစကားပြောဖို့အတွက်ပဒင်းပေါက်အခွင့်အရေးလုံးဝပိတ်သွားပြီလို့ပြောနိုင်ပါသလားဝန်ကြီးဒါမှမဟုတ်အဲ့ဒီအခွင့်အရေးရှိနေပါသေးလား
ဟုတ်ကဲ့ဒီအချိန်မှာကတော့ကျွန်တော်တို့ NUG ဆိုတာကပြည်သူကိုပူဇော်ပြုရတဲ့အစိုးရဖြစ်တဲ့အတွက်ပြည်သူစာနာသဘောထားနဲ့အညီအွဲကျွန်တော်တို့ဆောင်ရွက်ရမှာအဲ့တော့2008ဖွဲ့စည်းပုံပေါ့ဗျာသူတို့ပြန်ဒီဖွဲ့စည်းပုံအခြေခံဥပဒေအောက်မှာစစ်ကောင်စီနဲ့ဆွေးနွေးဖို့ညှိနှိုင်းဖို့အပေးယူလုပ်ဖို့ဆိုတာတော့ဘယ်လိုမှမဖြစ်နိုင်တော့တဲ့အခြေအနေပါပဲအဲ့တော့ဒီဒေါ်လာရေးရာတကယ်စစ်မှန်တဲ့ကျွန်တော်တို့ဒီမိုကရေစီတကယ်စစ်မှန်တဲ့ဖက်ဒရယ်ကိုဥတီပြီးသွားမှာဖြစ်တဲ့အတွက်နော်တမတော်တရားဆိုတာလည်းပြည်သူကပဲစောင့်ရှောက်ရမယ့်အဖွဲ့ပြည်သူအစိုးရကိုနာခံမယ့်လက်နက်ကိုင်အဖွဲ့ပါအဲ့တော့တမတော်ဟာပြည်သူအစိုးရနော်ပြည်သူကိုစားပြုမှုကိုနာခံနိုင်ပြီလားနာခံနိုင်ပြီဆိုရင်တော့ဒီလိုဆွေးနွေးမှုဆိုတာကရှိကောင်းရှိနိုင်သို့တော့ပြည်သူတွေအနေနဲ့ကတော့ဒါတန်လေးတန်ချပြီးသားလည်းဖြစ်တယ် NUG အနေနဲ့ကလည်းတန်လေးတန်ချပြီးသားဖြစ်တယ်အဲ့တော့ကျွန်တော်တို့နိုင်ငံရဲ့အနာဂတ်အတွက်ဒါပြတ်သားတဲ့ဆုံးဖြတ်ချက်အများနဲ့တော့ NUG ကလုံးသိမ့်လုံးထိုက်တာများကိုဆက်ပြီးတော့လုံးဆောင်သွားမှာဖြစ်ပါတယ်
ဟုတ်ကဲ့ဆိုအခုလိုကြေညာလိုက်ပြီးတဲ့အချိန်မှာရှေ့မှာဆက်လုပ်ရမယ်ဆက်သွားရမယ်ခီးအတွက်ဟလာအရင်အမြစ်ပေါ့လိုအပ်ချက်တွေကတော်များများရှိမယ်လို့ကျွန်တော်အကြံပေးအဲ့လိုနားလည်နေပါတယ်အရင်မြစ်ဆိုတဲ့နေရာမှာအသေးစိတ်ပြုတော့လည်းကျွန်တော်ပြောဖို့မလိုဘူးလို့လည်းယူဆပါတယ်ဆိုတော့ဝင်းကြီးအနေနဲ့ဟလာ NUG မှာရှေ့လာမယ်ခီးအတွက်လုံလောက်တဲ့အရင်အမြစ်အခိုင်အမာရှိနေပြီလို့ပြောနိုင်ပါသလားခင်ဗျာ
ဟုတ်ကဲ့ပြည်သူဒေါ်လာစစ်တခုဖြစ်တဲ့အတွက်အရေးကြီးဆုံးအရင်းအမြစ်ကတော့ဒါပြည်သူတွေရဲ့အားပေးထောက်ခံမှုလို့ပဲကျွန်တော်တို့နားလည်ပါတယ်ဒါအရေးကြီးဆုံးအဓိကအကျဆုံးအရင်းအမြစ်ပါအဲ့တော့ပြည်သူတွေမှာသုံးဆွဲမကုန်တဲ့ခွန်အားရှိတဲ့ စွမ်းသက်တည်းရှိတယ်ဉာဏ်ရည်ရှိတယ်ဒါကိုအားပြုပြီးတော့ကျွန်တော်တို့ဆင်နွှဲသွားရမယ်သဘောပါအဲ့တော့ကျွန်တော်တို့ကျင့်သုံးမဲ့မဟာဗျူဟာဒီပင်လဲတာပြည်သူစစ်မဟာဗျူဟာအဲ့တော့ပြည်သူတွေရဲ့အားပေးပါဝင်မှုနဲ့လက်နက်ကင်လှုပ်ရှားမှုကိုပူးပေါင်းပြီးတော့မှကျွန်တော်တို့ဆင်နွှဲသွားမယ်နော်ဒေါ်လာရေးတစ်ခုဖြစ်မယ်အဲ့တော့ဒီနေရာမှာတခြားလိုအပ်တဲ့ရင်းမြစ်တွေပေါ့နော်လက်နက်ဗဏ္ဍာရေးစတဲ့ကိစ္စတွေမှာလည်းကျွန်တော်တို့ထိုက်သင့်တဲ့ပုံအားတော့ရှိနေပြီလို့ကျွန်တော်တို့ပြောလို့ရပါတယ
်ဟုတ်ကဲ့ပြီးခဲ့တဲ့တိတ်မကြခင်သတင်းပတ်တွေကဒီဝင်းကြီးတို့ရဲ့ကာကွယ်ရေးဌာနမှာအပြောင်းအလဲဖြစ်ခဲ့ပါတယ်ဆိုတော့ဒူးရင်ဒူးဝင်းကြီးတာဝန်ပေးခဲ့တဲ့ဒေါ်ခင်မမမျိုးကတခြားဌာနတခုကိုဝင်းကြီးဖြစ်နေပြောင်းသွားပါတယ်ဆိုတော့ဝင်းကြီးတို့ဝင်းကြီးဌာနပြန်နေပြီးတော့ပြင်ဆင်ဖွဲ့စည်းတဲ့ပေါ်လေလူပြောင်းပြီးတော့ပြင်ဆင်ဖွဲ့စည်းထားတယ်ပေါ့တခါကျွန်တော်တို့ဟလာ NUG နဲ့ပတ်သက်ပြီးတော့လူတွေကြားထဲမှာအတန်လေးတွေကြားရတာတွေရှိပါတယ်ဆိုတော့ NUG ကိုလူတို့ကခိုင်ခိုင်မာမာယုံကြည်ကိုးစားရနိုင်တဲ့အဖွဲ့အစည်းတွေညီညွတ်မှုအားကောင်းမှုရှိနေတယ်လို့ဝင်းကြီးခိုင်ခိုင်မာမာပြောနိုင်ပါလားခင်ဗျဟု
တ်ကဲ့ကျွန်တော်တို့ NUG ကိုအဓိကဦးဆောင်နေတာကတော့ဒါကျွန်တော်တို့ဦးရာကြီးသမရာကြီးဒူဝါလက်ရှိလာနေကျွန်တော်တို့ပြည်တော်စုဝင်းကြီးချုပ်ဦးမန်းဝင်းခိုင်သားတို့ရှိပါတယ်အဲ့တော့သူတို့နှစ်ဦးရဲ့ဦးဆောင်မှုအောက်မှာကျွန်တော်တို့ NUG ဝင်းကြီးများသူဝင်ကြီးများအားလုံးဟာအတိအကျလိုက်ပါပြီးတော့မှနော်သူတို့ရဲ့လမ်းညွှန်ကျင်းနဲ့ဥဆောင်မှုနဲ့အတူဆောင်ရွက်နေကြတယ်လို့ကျွန်တော်တို့လည်းသိပေးချင်ပါတယ
်။ဝင်ကြီးကကျွန်တော်ငကူတုံးကတည်ထားတာကဗျာဆရာမောင်တင်တစ်လူပုဂ္ဂိုလ်အမည်ကတော့ဥရီမွန်ပေါ့နော်။ကဗျာဆရာမောင်တင်တစ်ဒီအခု NUG ရဲ့ကာကွယ်ရေးဝင်ကြီးအဖြစ်တာဝန်ယူနေတယ်။ကဗျာဆရာနဲ့ကာကွယ်ရေးဝင်ကြီးဆက်ဆက်ဖို့တော့တော်တော်ခက်ပါတယ်။ကဗျာဆရာတယောက်အနေနဲ့ဒီလိုမျိုးလက်နက်ကင်အဖွဲ့အစည်းတစ်ခုဖြစ်တဲ့လုံခြုံရေးပိုင်းတာဝန်ယူရတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ကာကွယ်ရေးဌာနကိုတာဝန်ယူရတဲ့ကဗျာဆရာရဲ့ခံစားချက်ပြောပြလို့ရမှာဝင
်။ဟုတ်ကဲ့ပါဆရာ။တကယ်တော့ကဗျာဆရာနဲ့ဒေါ်လန်ရေးသမားဆိုတာလည်းသိစိမ့်လာတဲ့ဘဝတစ်ခုတော့မဟုတ်ဘူးလို့ပဲကျွန်တော်တော့ကဗျာဆရာရဲ့အမြောက်များဒေါ်လန်ရေးသမားဖြစ်ခဲ့တာဖြစ်နေကြတာရှိသလိုဒေါ်လန်ရေးသမားအမြောက်များကလည်းကဗျာတွေရေးကြလေကဗျာဆရာတွေလို့ပြောနိုင်တဲ့ပုဂ္ဂိုလ်တွေလည်းကျွန်တော်တို့နိုင်ငံသမိုင်းမှာရောကမ္ဘာသမိုင်းမှာရောကျွန်တော်တို့အများအပြားကျွန်တော်တို့တွေ့နိုင်ပါဘူးအဲ့တော့ကျွန်တော်တို့ကကိုယ်တိုင်စစ်မှုမထမ်းဘူးစီရွေးတွေ့ကြုံမရှိဘူးသို့တော့ကျွန်တော်တို့ဒီမိုကရေစီစနစ်ဆိုတာကစစ်တပ်ဆိုတာဒီပြန်လဲဒါရက်ဖက်အကိုကဲမှုအောင်မှာရှိရမှာပေါ့အဲ့တော့ဒီလိုကာဝေးဝင်ကြီးတာဝန်ထမ်းဆောင်မဲ့သူဟာကြပြာဆရာဖြစ်ချင်လဲဖြစ်မယ်တခြားအစမွေးဝမ်းကြောင်းဘဝတစ်ခုဖြစ်ချင်လဲဖြစ်မယ်အရေးကြီးတာကတော့ဒီကာဝေးကြီးနဲ့ဆိုင်တဲ့စီရေးနဲ့ဆိုင်တဲ့တမတော်နဲ့ဆိုင်တဲ့ဒါမူဝါဒတွေမဟာဗျူဟာတွေကိုတော့ကောင်းကောင်းကြည်လည်မယ်နားလည်သဘောပေါက်မယ်ဆိုလို့ရှိရင်ဒါတိတာဝင်ကိုရယူနိုင်တဲ့အခွင့်အလမ်းရှိတယ်လို့ပဲကျွန်တော်တို့မြင်ပါတယ
်။မောင်တင်တည့်ရဲ့ကြပြာတို့ရှိပါတယ်။ဒီနေ့ဟာအစားဖြစ်တယ်ဆိုတဲ့ကြပြာပါ။အဲ့ဒီဒီနေ့ရောက်ပြီလို့ဝန်ကြီးဥယင်မပြောနိုင်ပါလားခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဒီနေ့ကတော့ကျွန်တော်တို့မျှော်လင့်တဲ့ဒီနေ့ကတော့စစ်အာဏာရှင်စနစ်ကိုအမြင့်ပြတ်ဖယ်ရှားနိုင်ပြီးတော့ပြည်သူတွေအားလုံးပြုံးပျော်နိုင်မယ်နေပြည်သူတွေအားလုံးတကယ်လွတ်လပ်မှုတရားမျှတမှုတန်းတူညီမျှမှုကိုပူစီကိုငါခံယူနိုင်တဲ့နေ့ကိုတော့ကျွန်တော်ကဗျာကဒီကကြီးညွှန်းတာပါအဲ့တော့ဒီကဗျာရဲ့ညီညွန်းချက်ဖြစ်တဲ့ကျွန်တော်တို့တနိုင်ငံလုံးပြည်သူအားလုံးလွတ်လပ်ပျော်ရွှင်ကြရမယ်နေ့အတွက်ကတော့အခုဒီနေ့စက်တင်ဘာ9နေ့ကကျွန်တော်တို့ပထမခြေလှမ်းစတင်လိုက်ပြီလို့တော့ကျွန်တော်တို့ပြောချင်ပါတယ
်။ဟုတ်ကဲ့ပါ။ဝီမွန်နောက်ထပ်ဗာများပြည့်စွက်ပြောချင်တာရှိပါသေးလဲခင်ဗျာ
။အထူးသဖြင့်ကတော့ဒါဒီနေ့သမရာကြီးရဲ့ရေးပေါ်မိန်ကုန်းကဒီကနေ့အခြေအနေဒီကနေ့စပြီးတော့ဆင်နွှဲတဲ့ပြည်သူဒေါ်လာရင်းနဲ့ပတ်သက်ပြီးတော့ပြည်သူတွေအားလုံးနားဆွင့်တဲ့နားထောင်တဲ့ ျွန်တော်တို့ရေးကြီးတဲ့အချက်လက်တွေပါဝင်ပါတယ်လို့ဒါကိုတော့ကျွန်တော်ဖြည့်ဆွဲပြီးတော့ပြောချင်ပါတယ်အဲ့တော့ဒီထဲမှာကျွန်တော်တို့အရေးကြီးတဲ့အချက်တွေအနေနဲ့ဆိုဒါသမ္မတကြီးရဲ့မိန့်ခွန်းနဲ့အတူပေါ့ဒါနိုင်ငံတော်ကလည်းအရေးပေါ်အခြေအနေဖြစ်ကြီးညာတဲ့ကျွန်တော်တို့ကြီးညာချက်လဲထုတ်ပြန်ခဲ့တာရှိတယ်။နောက်ဒီနေ့ကစပြီးတော့ရဲ့အကန့်အသတ်မရှိအလုပ်ပြည့်ရဲ့ဆိုပြီးတော့ကျွန်တော်တို့ကြီးညာထားတဲ့ကြီးညာရဲ့တစ်ဆောင်လည်းရှိပါတယ်။ဒါကကျွန်တော်တို့ပြည်သူတွေအားလုံးသတိပြုရမယ့်ကိစ္စဖြစ်ပါတယ်။အထူးသဖြင့်စစ်ကောင်စီလက်အောက်မှာအခုထိမှုထမ်းနေစေဝန်ထမ်းများဆိုရင်ဒါအထူးသတိပြုရမယ့်ကိစ္စလို့ကျွန်တော်ပြောချင်ပါတယ်။နောက်ဒီနေ့ကစပြီးတော့ရဲ့အကန့်အသတ်မရှိအလုပ်ပြည့်လိုက်ပြီးစစ်ကောင်စီအောက်ကနော်ဝန်ထမ်းတွေအားလုံးလုတ်သွားစရာမလိုတော့ဘူးဆိုတော့ကျွန်တော်တို့သမ္မတကြီးရဲ့လမ်းညွှန်ချက်ကပြောမယ်ဆိုလို့ရှိရင်ဒါတိုက်တွန်းချက်မဟုတ်ပါဘူးတားမြစ်ချက်ဖြစ်ပါတယ်အဲ့တော့ပြည်သူဒေါ်လာကြီးစတင်တဲ့အချိန်မှာကျွန်တော်တို့ပြည်သူကာကွယ်ရေးတပ်မတော်သားတွေကျွန်တော်တို့မဟာမိတ်တွေအဓိကကျွန်တော်တို့ထိန်းချုပ်သွားမယ်ပြစ်မှတ်ထားမယ်အရာတွေထဲမှာဒီအစိုးရရုံးဌာနတွေအုပ်ချုပ်ရေးဌာနတွေအဲ့ကျွန်တော်တို့စစ်ကောင်စီတပ်စခန်းရဲစခန်းဓာရီကတော့အဓိကပြစ်မှတ်အနေနဲ့ပါဝင်လာဖို့ရှိတဲ့အတွက်အခုချိန်မှာစစ်ကောင်စီလက်အောက်ခံပြုနေမယ်အစားနော်ပြည်သူနဲ့အမြန်ဆုံးပူးပေါင်းကြဖို့စစ်ကောင်စီနဲ့အမြန်ဆုံးလမ်းခွဲကြဖို့ဆိုတာတော့အင်တာကြီးကြီးတဲ့ကိစ္စဖြစ်ပါတယ်လို့ဒါကိုတော့ဖြည့်ဆွဲပြီးတော့ဟု
တ်ကဲ့ပါမင်းကြီးမားမားလက်တဲ့ကြားကအချိန်ပေးပြီးပြည့်စုံပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
โอเคကျွန်တော်လည်းကျေးဇူးတင်ပါတယ်ဆရာဘီဘီအများကြီးကျေးဇူးတင်ပါတယ
်ဈာကလာအမျိုးသားညီညွတ်ရေးအစိုးရ NUG ကာကွယ်ရေးဝန်ကြီးဦးရင်မုံကိုကိုကြွကြွသိန်းဆက်သွယ်မေးမြန်းခဲ့တာပါရှင်အခုတင်ဆက်ခဲ့တဲ့အင်္ဂါညစကပိုင်းအစီအစဉ်နဲ့အတူ VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေမြန်မာအမေရိကန်နဲ့ကမ္ဘာတဝန်းကနောက်ဆုံးရသတင်းတွေသတင်းဆောင်မတွေကို VOA website လိပ်စာ burmese.voanews.com အပြင် VOA ရဲ့ဒီ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်။ကျွန်မတို့ရဲ့ Radio အစီအစဉ်တွေကိုတော့ရုပ်သံနဲ့ပါဖြည့်ဆွက်တင်ဆက်ပေးနေပါတယ်ရှင်။အင်္ဂါည VOA Radio အစီအစဉ်တွေကိုည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။အခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုကုစုံဝင်းလိုင်ကပြောပြပေးပါမယ်ရှင်။
အန်ယူဂျီမြို့သားညီညွတ်ရေးအစိုးရကအခုစက်တင်ဘာလ9ရက်နေ့ကစလို့အချိန်အကန့်အသတ်မဲ့မြန်မာတိုင်းနိုင်ငံလုံးအရေးပေါ်အခြေအနေကြီးညာပါတယ်။ဆီယနာရှင်စန့်ကျင်ရေးခုခံတွန်းလှန်စစ်စတင်တဲ့အတွက်စစ်ကောင်စီခန့်အုပ်ချုပ်ရေးမှူးများအားလုံးအလုကနေထွက်ခွာဖို့နဲ့အစိုးရဝန်ထမ်းတွေအားလုံးရုံးမတက်ကြဖို့ကိုလည်းယာယီသမရဒူဝါလက်ရှိလာကတိုက်တွန်းပါတယ်။အများပြည်သူအနေနဲ့မလို့အဘဲခီးသွားလာခြင်းမလို့ကြဖို့ပြည်သူ့ကာကွယ်ရေးတပ်တွေကိုအကူအညီပေးကြဖို့စစ်ကောင်စီတပ်လှုပ်ရှားမှုတွေကိုပြည်သူ့ကာကွယ်တပ်တွေစီတင်ပြကြဖို့ကိုလည်းဒီနေ့ကြေညာသွားတဲ့ယာယီသမရဒူဝါလက်ရှိလာကတိုက်တွန်းပြောဆိုထားပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာရှစ်လတည်းဝင်လာတဲ့အချိန်အထိမှာကြာကာလအမျိုးသားညီညွတ်ရေးအစိုးရကနေအဲ့လိုပဲပြည်သူ့တော်လှန်ရေးနေ့အဖြစ်ကြေညာလိုက်တဲ့နေ့မှာတော့စစ်ကောင်စီဘက်ကလုံခြုံရေးတွေကိုတိုးမြင့်လှုပ်ဆောင်လာနေတယ်လို့ပြည်သူ့ကြားမှာလည်းစိုးရိမ်မှုတချို့တွေ့နေရပါတယ်ဒီချိန်ထဲမှာပဲ9လကျော်ကြာတောက်လျှောက်ပြုတ်လုလာတဲ့စစ်အာဏာသိမ်းမှုဆန့်ကျင်ရေးကန့်ကွက်ဆန္ဒပြမှုတွေကိုဒီကနေ့မှလည်းမြို့နယ်အတော်များများမှာဆက်လက်ပြုလုပ်နေကြတာမှာတချို့မြို့နယ်တွေမှာတော့အမျိုးသမီးဒုကဥဆောင်တဲ့တပိတ်အဖွဲ့တွေလက်မှတ်တွေပေါ်ထွက်ချစ်တဲ့ဆန္ဒပြခဲ့ကြပါတယ်ခင်ဗျာမြန်မာနိုင်ငံမှာလက်တလောကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ရင်ဆိုင်နေရတာကြောင့်လူသားချင်းစာနာထောက်ထားတဲ့အကူအညီအဖြစ်အမေရိကန်ဒေါ်လာ3,000ထောက်ပံ့ပေးသွားမယ်လို့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကအင်္ဂါနေ့မှာကြေညာပါတယ်အခုပေးမဲ့အကူအညီကိုပွင့်လင်းမြင်သာမှုရှိသွားတဲ့မြန်မာပြည်သူတွေလက်ထက်ကိုတိုက်ရိုက်ရောက်နိုင်ဖို့လှုပ်ဆောင်ပေးသွားမှာဖြစ်ကြောင်းလည်းတောင်ကိုရီးယားနိုင်ငံသားရေးဌာနကပြောကြားလိုက်ပြီးအဲ့လိုဖြစ်ဖို့အတွက်စစ်တပ်ကတဆင့်ပေးတာမဟုတ်ဘဲနိုင်ငံတကာအဖွဲ့အစည်းတွေကတဆင့်ပေးသွားမယ်လို့ဆိုပါတယ်မြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့လှုပ်ဆောင်ချက်တွေနဲ့တန်းတူရှိအောင်တောင်ကိုရီးယားအစိုးရကလည်းစစ်တပ်အပေါ်လက်နက်တင်ပို့ရောင်းချမှုတွေကိုပိတ်ဆို့တံခါးအရေးယူထားပြီးဖြစ်ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းကိုဗစ်ကူးစက်သူ2,413 ဦးနဲ့သေဆုံးသူ69ဦးရှိကြောင်းကျန်းမာရေးဌာနကဒီကနေ့ည8နာရီထုတ်ပြန်ချက်မှာကြေညာပါတယ်ပိုးစစ်ဆေးမှုပေါင်း 25,115 ခုလုခဲ့တာမှာပိုးကူခံရသူ 2,400 ကျော်တွေ့ရှိခဲ့တာပါလက်ရှိအချိန်အထိပိုးကူခံရသူပေါင်း 42,000 ကျော်နဲ့သေဆုံးသူစုစုပေါင်း 16,000 ကျော်ရှိပါတယ်ခင်ဗျ
โอเคပါရှင်စက်တင်ဘာလ9ရက်တနင်္လာနေ့ညနောက်ဆုံးရသတင်းအချင်းချုပ်ကိုကုဆုံဝင်လိုက်ပြပြပေးခဲ့တာပါဒီကနေ့ညအတွက်စစ်စင်ထုတ်လို့ရင်းမှုကမတ်ဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ Vasco Volaris တို့ဖြစ်ပါတယ်အခုထုတ်လင်းပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီမှာလည်းတစ်ချိန်ပြန်ပြီးတော့ထုတ်လင်းပေးပါရရှင် VUE Radio နဲ့ရုပ်သံအစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မြန်မာပြည်သူပြည်သားအပေါင်းကျန်းမာပေးကင်းကြပါစေရှင်ကျွန်မခင်ဗျူထွေးပါThis program has come to you.